Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ23ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 57နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါသောသားရှင်များရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရရန်နိုင်တဲ့ကျွန်မနန်လာတို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့မစ္စတာရောဘတ်မူလာကနောက်ဆုံးအစီရင်ခံစာတင်သွင်းခဲ့ပေမဲ့လို့သမ္မတထရမ့်ပေါ်ပြည်နယ်ရေးလွှတ်တော်ကော်မတီတွေကတိကျစုံစမ်းမှုအတော်များများလုပ်နေပါသေးတယ်။ချီရားနိုင်ငံမှာ ICC တော်ရဲ့နောက်ဆုံးနေ့မျိုးကိုတင်ပြလိုက်ပေမဲ့အမြင့်ပြတ်ချေမုံဖို့တော့အတော်လောက်ရအောင်မယ်လို့အမေရိကန်သံတမန်တို့ကပြောပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းကဒါရုဆေယုံတို့ကဂျာတာပင်းနဲ့နောက်ပိုင်းကမီလောင်ပေါက်ကွဲရာမှာသေဆုံးသူပေါင်း64ဦးထိရှိသွားပြီ။ဒီလိုနောက်ဆုံးအသေးတွေကိုကြားပါပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောရရှင်နေနာဆင်ရမာကတော့မြန်မာနိုင်ငံကလူခွေအခြေအနေတွေပေါ်မှာစိုးရိမ်ကြောင်းဆုံးဖြတ်ချက်တည်းရဲ့ကုလသမဂ္ဂလူခွေကောင်စီကမဲခွဲအတီးပြုလိုက်ပါတယ်ဒီပေါ်မှာလက်မခံနိုင်တဲ့အကြောင်းမြန်မာအစိုးရဘက်ကတုံ့ပြန်ပါတယ
် The adoption of yet another ill intention selectively targeted
ဒီပါခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးကဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆန်တယ်ဆိုပြီးပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်အမေရိကန်ပြည်တော်စုရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အကြောင်းသတင်းလွှာဗင်နီဇွဲလားနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေစတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံကငလျင်ကြီးတွေကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေကြောင့်ဆွေးနွေးထားတဲ့မြန်မာတခွေအစီအစဉ်နဲ့စနေညတဲ့လေလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့အဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ပူးပေါင်းဆွဲမှုရှိမရှိဆိုတဲ့ကိစ္စကိုနနစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာပြည်ဆောင်သွားပါပြီ။မစ္စတာမူလာကသူ့ရဲ့အစီရင်ခံစာကိုအမေရိကန်ရှိနေချုပ်ဝီလျံဘာစီမနေတောက်ချာနေကတင်သွင်းလိုက်တာပါ။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေပြည်ဆောင်သွားပေမဲ့သမ္မတထရမ့်နဲ့ပတ်သက်တဲ့တခြားစုံစမ်းမှုတွေအများအပြားရှိနေပါသေးတယ်။နယူးယောက်၊ဗာဂျီးနီးယားနဲ့ဝါရှင်တန်ကတရားရုံးအသီးသီးမှာလဲမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကနေထွက်ပေါ်လာတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးနေတာပါ။နယူးယောက်နဲ့မေရီလန်းပြည်နယ်မှာလဲသမ္မတထရမ့်နဲ့ပတ်သက်တဲ့စုံစမ်းမှုတွေလုပ်နေကြပါတယ်။နောက်ပြီးလွှတ်တော်မှာလဲအထက်လွှတ်တော်ထောက်လှမ်းရေးကော်မတီနဲ့အခြားကော်မတီတို့ကလဲသမ္မတထရမ့်ရဲ့ဗန္ဒာရေးရုရှားနဲ့ထရမ့်တို့ကြားပတ်သက်နိုင်ခြေရှိတဲ့ကိစ္စရပ်တွေအပြင်အခြားအကြောင်းအရာတွေအပေါ်မှာတိကျစုံစမ်းစစ်ဆေးနေကြတာပါ။ရွေးကောက်ပွဲရမုံငွေကိစ္စဒေါ်လာတန်ပေါင်း109တန်းရှိတဲ့သမ္မတကျန်းသစ္စာကျင်းစုပွဲရမုံငွေဘဲကရခဲ့တယ်လဲဆိုတာနဲ့ဘလို့အသုံးပြုခဲ့တယ်လဲဆိုတဲ့ကိစ္စတွေအပြင်သမ္မတထရမ့်နဲ့ညှိဆွန်ခဲ့ပူတယ်ဆိုတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခပေးတဲ့ကိစ္စတွေရာမကအခြားအကြောင်းအရာအတော်များများကိုလည်းအတိအကျစုံစမ်းစစ်ဆေးနေကြတာဖြစ်ပါတယ်
အစ်စ်လမ်းမဲအကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နယ်မြေကိုပြန်ပြီးသိမ်းပိုက်လိုက်နိုင်တာဟာအစိုးရစစ်သွေးကြောအဖွဲ့တွေကိုမဟာဗျူဟာကြကြတိုက်ခိုက်ချေမှုန်းလိုက်ပြီးဆိုတဲ့အရေးပါလာတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့အမေရိကန်ထိပ်တန်းသံတမန်တဦးကတောက်ကြနေမှာပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံရေးဌာနကစီးရီးယားရေးတာဝန်ယူထားတဲ့ဝီလျံရောဘတ်ကတော့အဲစစ်သွေးကြောတွေနဲ့တိုက်နေတဲ့တိုက်ပွဲတွေအဆုံးမသတ်သေးဘူးလို့ပြောဆိုခဲ့ပါတယ်။ဒေသတွင်းမှာအဲအစိုးရအုပ်စုရဲ့ချင်းချောက်မှုတွေအထင်ရှားကျန်ရှိနေသေးတယ်လို့လည်းသူကပြောပါတယ် IS တို့ကိုလုံးဝတုတ်တင်ချေမိုးနိုင်ရေးအတွက်လုံးကင်စရာအတော်များများကျန်နေသေးတယ်လို့လည်းမစ္စတာရောဘတ်ကစီးရီးယားနိုင်ငံအရှေ့ပိုင်း LO မှာရင်းနှံတွင်းမှာကျင်းပတဲ့ဘကုဂျေတာအောင်ပွဲရအခမ်းအနားမှာဒီကနေ့ပြောကြားခဲ့တာပါဘကုစာ IS အကြံဖက်အုပ်စုရဲ့နောက်ဆုံးအမဂန်နယ်မြေလည်းဖြစ်ပါတယ် IS တို့ကိုဆက်ပြီးတိုက်ခိုက်ဖို့စီးရီးယားနိုင်ငံတွင်းကဒေသခံမဟာမိတ်တပ်ဖွဲ့တွေကိုအမေရိကန်ဘက်ကဆက်ပြီးအားပေးထောက်ခံသွားမယ်လို့လည်းမစ္စတာရောဘတ်ကကတိပြုပြောဆိုသွားပါတယ်ဗျာ
နယူးဇီလန်နိုင်ငံကပလင်းခုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတရင်တစ်ပတ်အကျော်မှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါပြီ။ပြစ်ခတ်မှုကြောင့်တည်ဆုံခဲ့ရသူ90ထဲကအယောက်40တည်ဆုံခဲ့ရတဲ့ Elnor Brie မှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေဒီကနေ့သိမတွေ့ရတော့ပါဘူး။တနက်ကြီးဆိုင်ရာတွေကိုလည်းဆေးအစ်စ်တွေတုပ်ပြီးတော့ဖုံးအုပ်ထားသလိုအသက်ဘေးကလွတ်ဖို့ရိုက်ချိုးပြီးတော့လူတွေထွက်ပြေးခဲ့တဲ့ပြင်ပေါက်တွေကိုလည်းအစ်စ်ပြန်သတ်ဆင်ထားပါရယ်။တနက်သမားဟာ Australia နိုင်ငံကအသက်28နှစ်အရွယ်လှူဖြို့ ှူကြည်စိုးရေးဝါဒီသမားတို့ဖြစ်ပါတယ်။ပလီကိုတီကနေလာရောက်ကြတဲ့သူတွေထဲမှာတော့အသက်မသေးလွတ်မြောက်ခဲ့သူတွေနဲ့တည်ဆုံခဲ့ရသူတွေနဲ့တီကျွမ်းဖူးသူတွေလည်းပါဝင်ပါတယ်။ဒီဖြစ်ရဟာမိသားစုဝင်တွေဆုံးရှုံးခဲ့ရသူတွေအတွက်ဝန်ထဲချီကွဲစရာဖြစ်တယ်လို့အဲ့ဒီပြစ်ခတ်မှုကိုကိုရီကြုံခဲ့ရသူတွေအနေနဲ့လည်းအဲ့ဒီအာယုံတွေမပြည့်မမေ့ပြောင်းနိုင်အောင်ဖြစ်နေကြတယ်လို့ကက်တဘူရီကမွတ်စလင်အဖွဲ့ဥက္ကဋ္ဌဆာဂတ်ခန်ကပြောပါတယ်။အချင်းဖြစ်ခဲ့တဲ့ခရစ်စတျပ်စ်မြို့မှာ March for Love မြစ်တာတရားအတွက်ခြေတပွဲဆိုတဲ့ပွဲကိုကျင်းပရမှာပါဝင်ဆင်နွှဲခဲ့ကြသူတွေကတိတ်ဆိတ်ငြိမ်သက်စွာပဲလမ်းလျှောက်ခြေတက်ခဲ့ကြတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ဘုံနှလုံးပေါက်ခွဲခဲ့တာကြောင့်လူ၄ယောက်ထပ်မံတေဆုံးပြီးတော့30ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောလိုက်ပါတယ်။ဟယ်မန်ပြည်နယ်မြို့တော်လက်စကာဂါမြို့မှာကျင်းပတဲ့အယူရနှစ်သက်ကူးပွဲတော်အထိမ်းအမှတ်လက်ဆိုင်ပြိုးရေးပြပွဲမှာဘုံပေါက်ခွဲမှုတွေဖြစ်ပွားခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ပထမပေါက်ကွဲမှုကတင်းငယ်ပြီးတော့အာသာခွင်အတွင်းကတဲခုအတွင်းမှာပေါက်ကွဲခဲ့တာဖြစ်တယ်လို့မြင်းသက်သေတီကပြောပါတယ်။အဲ့ဒီပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်လူတွေကခိတ်ကိုထွက်ပြေးကြတဲ့အချိန်မှာလူတွေကြားမှာပဲနောက်ထပ်ဘုံတလုံးပေါက်ကွဲခဲ့တာဖြစ်တယ်လို့ပြောပါတယ်။ဟမန်ပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ရာဆင်းလဲပေါက်ကွဲမှုကြောင့်ပွန့်ပဲ့တန်းရအနည်းငယ်ရသွားခဲ့တယ်ဆိုပြီးတော့သတင်းတွေကဖော်ပြပါတယ်။တာလီဘန်အနေနဲ့အခုလိုဘုံခွဲတိုက်ခိုက်မှုတွေကိုမကြာခဏဆိုးသလိုလုပ်လို့ရှိမဲ့အခုချိန်ထိတော့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့မပြောသေးပါဘူးခင်ဗျာ
။ View American Tan ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညไซโดมิเตอร์32กิโลเฮิรตซ์9335နဲ့ပထမနာရီဘက်မှာไซလန်မီတာ190กิโลเฮิรตซ์1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျန်ဆူပြည်နယ်ရင်းကဓာတ်ဥစရံတစ်ခုကြာရပင်းနဲ့နောက်မိုင်းကမီးလောင်ပေါက်ကွဲခဲ့ရမှာတိုက်ဆုံးသူပေါင်း64ဦးထိရှိသွားပြီလို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကဒီကနေ့ပြောပါရယ်။မိသားစုတွေနဲ့ဆွေမျိုးတွေပြေပေါ်လာတဲ့တဲ့တွင်အရာလက်ရှိပျောက်ဆုံးနေသူ28ဦးရှိနေပြီးတိတ်ဆုံးသူ38ဦးကိုတော့ဘသူဘဝမှမသိရသေးဘူးလို့ CCTV ကပြောပါရယ်။အပြက်စီးပုံတွေအောင်နိုင်ပေါင်း40ကျော်ကြောင်ပိတ်မိနေတဲ့လူသူဦးကိုလည်းဒီကနေ့မနေ့ကဲထုတ်လာတာကို CCTV ကပြတဲ့ဗီဒီယိုထဲမှာတွေ့ရပါရယ်။သူ့ကိုတော့ဆေးရုံပို့ထားပါရယ်။အသက်ရှင်ကျန်ရသူတွေကိုလည်းတာဝန်ရှိသူတွေကဆက်ပြီးတော့ရှာဖွေနေတာပါ။ဆေးရုံပောက်ကွဲမှုကြောင့်အနီးအနားကအဆောက်အဦနဲ့ကားတွေလည်းပြိုကျပျက်စီးခဲ့ရတဲ့အပြင်ဒေသခံတွေရဲ့အိမ်တွေလည်းထိခိုက်ပျက်စီးပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။ဒဏ်ရာရသူများနဲ့ချီကိုဒေသတွေမှာပဲကုသမှုပေးနေပြီးတော့ဒဏ်ရာပြင်းထန်သူတွေကိုတော့ပြည်내ဆေးရုံကိုပို့ထားပါတယ်။ဓာတ်ရုပ်ဆေးရုံမှာ16နာရီကျော်ကြာအောင်လောင်ကျွမ်းခဲ့တဲ့မိကိုအနီးအနားကမြို့ရုံနဲ့အိမ်ကြီးချင်းပြည်내တွေကလာပြီးတော့ကူညီငိမ့်သက်ခဲ့ရတာပါ။ဆေးရုံကစိတ်ထွက်လာတဲ့ဓာတ်ရုပ်ဓာတ်တွေအနားမှာရှိနေတဲ့ဂွမ်ဟီမြစ်ထဲဆေးဝင်မသွားအောင်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာပြည်내တာဝန်ရှိသူတွေကအပြင်းထန်လုပ်ကိုင်နေပါတယ်။
ထိုင်နိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုမနေ့ဖြန်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့ဒီကောက်ကျင်းပမယ်ရွေးကောက်ပွဲမှာတော့အစိုးရတီထွန်သူတွေနာမည်ကြီးအားသာသမားတွေအလှမယ်တွေနဲ့လေအင်ကခွဲစစ်ပြောင်းလဲထားသူတွေပါဝင်လူတန်းသားလွာပေါင်းစုံကကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။နိုင်ငံရေးပါတီငယ်လေးတွေဒီရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးနည်းလာပြီမဲ့လူတန်းသားအလာပေါင်းစုံကကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြတာပါ။ဒါကထိုင်းနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။အဲ့ဒီချိန်တုန်းကတော့ဆရာနာသိမ့်မှုကိုဦးဆောင်ခဲ့တဲ့ထိုင်းစစ်တပ်ရဲ့ကြီးကဲ private ချန်အိုချာကလည်းဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့သူနိုင်ရရင်တော့ထိုင်းနိုင်ငံကိုဒီမိုကရေစီနီးနဲ့ဦးဆောင်သွားမယ်လို့အမေဆန္ဒရှင်တွေကကြေပြူထားပါတယ်။ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူနောက်တစ်ဦးကတော့ Future Forward Party ကလေငါခွဲစိတ်ပြုပြင်ပြောင်းလဲထားပြီးရုပ်ရှင်ထုတ်လုပ်သူတူလည်းဖြစ်တဲ့ Tamarin Kuka Pisil ဖြစ်ပါပါဝင်ပါတယ်။ Future Forward Party ကိုတော့လွန်ခဲ့တဲ့တစ်နှစ်ကတည်ထောင်ခဲ့တာပါ။ဒါပြင်မဟာချွန်ပါတီကလည်းလေငါခွဲစိတ်ပြုရင်ပြောင်းလဲထားတဲ့ကိုယ်စားလှယ်20ပါဝင်ရွေးချယ်ခံမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလူဦးရေ52တန်းရှိပြီးတော့အဲဒီကလိန်လူချင်းစုံမဲ့သူအရေတော့က9တန်းလောက်ရှိနေတာကြောင့်လိန်လူချင်းစုံမဲ့ဒီကိုယ်စားလှယ်တွေအတော်များများဝင်ရောက်လာသလိုအနိုင်ရဖို့အခွင့်အရေးတွေလည်းတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းမှာပြင်းအားအဆင့်လေးရှိတဲ့အင်အားပြင်ဆိုက်ကလုန်းမုန်တိုင်းတစ်ခုဝင်တိုက်နေပါတယ်။ Travel Cyclone မုန်တိုင်းဟာဒီကနေ့စနေနေ့မှာနိုင်ငံမြောက်ပိုင်းကယွန်းရန်ကတဆင်းကုန်းတွင်းပိုင်းကိုဝင်ရောက်လာခဲ့တာပါ။အဲ့ဒီအရက်ကဒေသခံအလုံးနီးပါးကိုရဲနဲ့စစ်တပ်ကပေးလို့ရရွှေပြောင်းပေးထားပါတယ်။ဒါပေမဲ့လည်းအားကောင်းမောင်းသာလူတချို့တော့နောက်ပိုင်းမှာကျန်ရင်နေခဲ့ပါတယ်။ Travel Cyclone မုန်တိုင်းဟာတနာရီကီလိုမီတာ150နုန်းနဲ့တိုက်ခတ်နေပြီးတော့မိုးတဲထန်စွာရွာသွန်းနေတာကြောင့်ရေကြီးရေလျှံမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ခံမှန်းမှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲလေးရှိတဲ့ Veronica Cyclone မုန်တိုင်းလဲတက်တုတွင်းနေရှိတဲ့ Pibara ဒေသအနီးနိုင်ငံအနောက်ဘက်က ကံယိုရန်စီကိုဦးတည်လာနေပါတယ်။တနအီကီလိုမီတာတရာနှုန်းနဲ့တိုက်ခလာတဲ့ Veronica မုန်တိုင်းကြောင့်ဒေသရင်းမှာမှုကြီးနိုင်ပါတယ်။ဩစတြေးလျမှာမကြာခဏဆိုသလိုစိုက်ကလုန်းမုန်တိုင်းဝင်တိုက်လေရှိပေမဲ့မုန်တိုင်းတစ်ခုတပြိုင်တည်းဝင်တိုက်တာမျိုးတော့ဖြစ်လေဖြစ်တာသိမရှိပါဘူး
။ Euro 2020 Europa Plus ဘောလုံးပွဲရဲ့ခြေစစ်ပွဲတွေကိုတောက်ကြနေကကစားကြတာမှာအင်္ဂလန်နဲ့ကမ္ဘာချန်ပီယံပြင်သစ်အသင်းတို့အနိုင်ရသွားခဲ့ကြပါတယ်။အုပ်စု A မှာတော့အင်္ဂလန်နဲ့ Czech တို့လန်ဒန်မြို့ကဝမ်ဘလီကွင်းမှာကစားခဲ့ကြပြီးတော့အင်္ဂလန်ကအကူအကွန်းမရှိနဲ့နိုင်တော့ပါတယ်။အင်္ဂလန်အတွက်ဂိုးတွေကိုတော့ Starling က3ဂိုး၊ Harry Kane က2ဂိုးနဲ့ Czech နောက်တန်းလူဦးကခုခိုးကို2ဂိုးသွင်းပါတယ်။ဒီအုပ်စုမှာ Bulgaria နဲ့ Montenegro တို့က2ဂိုးစီတည်ချပြီးတော့အင်္ဂလန်က3မှတ် Bulgaria နဲ့ Montenegro ကတမတ်စီရထားပြီး Czech နဲ့ Kosovo တို့ကတော့တမတ်မှမရသေးပါဘူး။ဟုတ်စုပြီးမှာတော့ Ronaldo ရဲ့ Portuguese ကယူကရိန်းနဲ့ဂိုးမရှိသေးကြသွားပါတယ်။လူဇင်ဘတ်ကလည်းလစ်တူရေးနီးယားကို2ဂိုး2ဂိုးနဲ့နိုင်သွားပါတယ်။အုပ်စု H မှာတော့ကမ္ဘာချန်ပီယံပြင်သစ်နဲ့မော်ဒူဘာတို့အဝေးကွင်းမှာမော်ဒူဘာကွင်းမှာကစားခဲ့ကြပြီးတော့ပြင်သစ်က4ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ပြင်သစ်အတွက်ဂိုးတွေကတော့ Griezmann, Varane, Giroud နဲ့ Mbappe တို့ကသွင်းခဲ့တာပါ။ဒီအုပ်စုမှာ Iceland ကလည်း Andorra ကို2ဂိုး2ဂိုးမရှိနဲ့နိုင်ပြီး Turkey ကလည်း Albania ကို2ဂိုး2ဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ပြင်သစ် Iceland နဲ့ Turkey တို့သုံးမစီရထားပါတယ်ဒီနေ့မှာတော့ Spain နဲ့ Norway, Italy နဲ့ Finland, Sweden နဲ့ Romania, Georgia နဲ့ Switzerland, Gibraltar နဲ့ Ireland စတာတွေကစားဖို့ရှိပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကလူခွေရေးအခြေအနေတွေအပေါ်မှာစိုးရင်ကြောင့်ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွေရေးကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာလူခွေရေးချိုးဖောက်မှုတွေဆူဆူဝါးဝါးရှိနေစေဖြစ်တာအတွက်မြန်မာနိုင်ငံဆိုင်ရာလူခွေရေးအထူးကိုယ်စားလှယ်ရဲ့တာဝန်ကိုလည်းဆက်လက်တက်တန်းတိုးဖို့မနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေရေးကောင်စီမှာဆုံးဖြတ်လိုက်တာပါ။အပြည့်အစုံကိုကိုအောင်လူဦးကပြောပြပေးပါရှင်။
ဒီကန့်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုတွေစစောဝါကျူးလွန်နေတဲ့ပေါ်အလွန်အမင်းစိုးရင်ရောင်ဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါနိုင်ငံခုနှစ်နိုင်ငံကမဲမပေးပဲနေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာတော့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံထားတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လိုရက်တွေကိုချက်ချင်းရဆိုင်မှုလည်းတိုက်တွန်းထားတာပါမြန်မာနိုင်ငံကလူခွင့်ရေးချင်းနေနဲ့ပတ်သက်လို့နိုင်ငံတကာတန်ဝန်ရဲ့စိုးရိမ်မှုတွေကိုတော့ဥရောပသမဂ္ဂ EU ကစားရိုမေးနီးယားနိုင်ငံရဲ့ကုသမဂ္ဂဆိုင်ရာတာဝန်ကြီး Adrian Cosmin Verita ကဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာအလေးထားပြောဆိုသွားပါတယ်
။ The adoption of this resolution by consensus will send a strong signal of support by the Council not just in respect of the transition underway in Myanmar but also
ဥပဒေမျိုးကိုအများဆန္ဒနဲ့ချမှတ်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတင်ဒါမှုတွေရှိဖို့အတွက်သာမကနိုင်ငံတကာအတိုင်းအတာကြားမှာဆွေးနွေးရာဒေတာတစ်ခုဖြစ်ရှိနေတဲ့ဖြစ်တဲ့လူညာရေးအပါအဝင်လူခွင့်ရေးချိုးဖောက်ခံရသူတွေကိုပါအခိုင်အမာအပြေးထောက်ခံတဲ့သတင်းစကားပါရရောက်ပါတယ်
ရခိုင်ပြည်နယ်ကပြည်ပခန့်တွေကြောင့်တိတ်နဲ့ချီတဲ့လူညာရေးဖျက်ပြေးကုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေနေရပြန်နေရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောကြားခဲ့တာပါလူညာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့ဆုံးဖြတ်ချက်ရတစ်ဖက်သက်ဆန်ပြီးရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေရဆိုပြီးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ
် The adoption of yet another intention selectively targeted politically motivated resolution will not help Myanmar
မြန်မာနိုင်ငံရွေးချယ်တဲ့လူလူကောက်ချက်ဆိုပြီးနိုင်ငံရေးချစ်တီလဲပါဝင်နေတဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်အထောက်အကူဖြစ်နေမှာမဟုတ်တဲ့အကြောင်းနဲ့စစ်မှန်တဲ့ဆန္ဒရှိမယ်ဆိုရင်ဥရောပသမဂ္ဂနဲ့ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာအပြည့်အစုံဆောင်တဲ့ခန့်ကဏ္ဍတွေကနေပါဝင်နိုင်ရတဲ့အကြောင်းမြန်မာတမန်ကြီးဦးချုံမထွန်းပြောဆိုသွားတာပါနိုင်ငံတကာနိုင်ငံပေါ်တရားဆုံးဖြတ်ချက်ချမှတ်တာကိုလည်းမူရလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံကလက်မခံတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်လိုက်နာမှာမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် GNDUAN ကလည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ပေါ်ထောက်ခံပြောဆိုသွားပါတယ်
။国际社会应当尊重缅甸主权，全面公正客观的看待缅甸人权进步。
မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုနိုင်ငံတကာအသိုင်းအဝိုင်းကလေးစားဖို့လိုအပ်တယ်လို့လူခွင့်တိုးတက်မှုအခြေအနေတွေကိုလည်းဗပောင်းဆောင်ကနေထည့်သွင်းသုံးသပ်ပြန်ပါတယ်။ဒါမှသာအခက်အခဲတွေနဲ့စိန်ခေါ်မှုတွေကိုလည်းနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။လူခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးအတွက်ကြိုးပမ်းမှုတွေကိုအာရုံစိုက်ပြီး အချိန်မြင့်နိုင်အောင်အားပေးသင့်ပါတယ
်။လူခွေရဲ့ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြမတံမလုံနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကြောင့်အရသာတွေထိခိုက်သေဆုံးမှုတွေဟိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအရကုလသမဂ္ဂရဲ့လူခွေရဲ့ထူးခြားတဲ့တာဝန်ကိုဆက်လက်တည်တံ့တိုးဖို့လည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆွေရကဝန်ကွယ်မပေးဘဲတားမြစ်ထားတဲ့ကုလသမဂ္ဂလူခွေရဲ့ထူးခြားတဲ့ရန်ရင်းလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ။ဒီချိန်ထဲမှာပဲအခြေတင်ဖြစ်စရာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီရဲ့ဖွဲ့စည်းပြီးကြိုးပမ်းနေတာပြပခတ်တွေအတွင်းလိမ်မိုင်းဆန်ရအနှံ့ချစ်စော်ကားမှုတွေနဲ့ပတ်သက်လို့မြန်မာဆွေရနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်ကြိုးပမ်းနေတာတွေကိုတိုးတက်ဖြစ်ထွန်းမှုတချို့ဖြစ်နေလဲဆုံးဖြတ်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။
ကောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပေးကြပါတယ်အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာလာမယ့်2020သမ္မတရွေးကောက်ပွဲမှာသဘောထားကွဲပြားနိုင်တဲ့အကြောင်းအရာတစ်ခုဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြပါတယ်ကျန်းမာရေးစောင့်ရှောက်မှုစနစ်တွေနဲ့ပတ်သက်ပြီးတော့ဒီမိုကရက်တွေဘက်ကအစိုးရပုံမှုပါဝင်မှုကိုအလေးပေးပြောလာတာရဲ့တခြားတစ်ဖက်မှာလည်းအစိုးရပါဝင်ပတ်သက်မှုပိုပြီးတော့များလာတယ်ဆိုရင်အခွန်တိုးမြင့်ကောက်ခံတာနဲ့ဆိုရှယ်လစ်ဝါဒစိတ်ဝင်တာတွေဖြစ်လာနိုင်ကြောင်း Republicanဒီဘက်ကသတိပေးနေတာပါဒီမိုကရက်ကိုယ်စားလှယ်လောင်းနေရဲ့ဈာမှာလဲကျမ်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးအပြာရေးဆိုင်အဆိုပြုနေကြတာတွေရှိပါတယ် VOA သတင်းတောက် Brian Patton ရဲ့သတင်းလွှာကိုမမျှသတင်းအောင်ပြောပြပေးပါရှင
်2018ဂျာပြက်ရွေးကောက်ပွဲမှာဒီမိုကရက်အများစုအောက်လွှတ်တော်မှာအသာစီးရခဲ့တဲ့ချက်တွေမှာသူတို့ရဲ့ကျမ်းမာရေးဆောင်ရှောက်မှုအစီအစဉ်တွေကိုပြည်သူလူထုကလက်ခံကြတဲ့အချက်လဲပါဝင်ပါတယ်2020သမ္မတရွေးကောက်ပွဲမှာလည်းဒီလိုပဲဖြစ်လိမ့်မယ်လို့အားပေးထောက်ခံသူတွေကယုံကြည်ကြပါတယ်။ဒီအပေါ်မှာ Protect Our Care က End Shop ကအခုလိုမြင်ပါတယ်
။ Healthcare is a winning issue for Democrats. So I think any way that they focus on healthcare and
ကျန်းမာရေးဆောင်ရှားမှုစနစ်အစိုးပြချက်တွေက Democratic အတွက်အနိုင်ရစေမယ့်အချက်ပါ။သူတို့ဒီကိစ္စအပေါ်အာရုံစိုက်ပြီးတော့လုပ်သွားရင်သူတို့အတွက်အကျိုးရှိမှာပါ။အစိုးရဘတ်ဂျက်တွေကိုဖျက်တောက်ဖို့ကြိုးပမ်းတာတွေကြောင့်လိုအပ်နေတဲ့သူတွေပေါ်ကျန်းမာရေးဆောင်ရှောက်မှုတွေမပေးနိုင်တဲ့အတွက်ဝေဖန်မှုတွေကို Republican တွေရင်ဆိုင်နေကြရပါတယ်။စီကူတာစီကြီးမြင့်တာကလည်း American တွေအတွက်အဓိကစိုးရင်ပူပန်စရာကိစ္စတစ်ခုဖြစ်နေတာပါ။2016သမ္မတကိုယ်စားလှယ်လောင်းအဖြစ် Democratic Party အတွင်းရှုံးနိမ့်ခဲ့သူလက်ရှိအထက်လွှတ်တော်အမတ် Bernie Sanders ကတော့တိုးမြင့်ကောက်ခံတဲ့အခွန်ငွေတွေနဲ့တက်ကြီးရွယ်အိုတွေအတွက်အစိုးရကျန်းမာရေးစောင့်ရှောက်မှုစနစ်တွေတိုးချဲ့ဖော်ဆောင်ပေးမယ်လို့ကတိပြုထားပါတယ်
။ The goal of a rational healthcare system is not to make insurance companies billions in profit.
အမေရိကန်ကုမ္ပဏီတွေဘီလီယံနဲ့ချီအကျိုးမြတ်ရနေတာကလက်တွေ့ကြတဲ့ကျန်းမာရေးစနစ်တခုရဲ့တော့ချက်မဖြစ်နိုင်ပါဘူး
။ဒါပေမဲ့ 2.5 ထရီလီယံလောက်ကုန်ကျမဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တွေကိုအစိုးရကချုပ်ကင်မှုစူးစမ်းတဲ့အဆိုကပါတီဆွဲမထားတဲ့အလေအလတ်ဝါဒီမဲဆန္ဒရှင်တွေရဲ့ဆန္ဒမဲတွေကိုလက်လွတ်ဆုံးရှုံးသွားစေနိုင်ပါတယ်။ဒီမိုကရက်ပါတီကိုကိုစားပြုပြီး2020သမ္မတကိုယ်စားလှယ်လောင်းနေ့အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့မန်နီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလိုဘူချာနဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကတော့အကြမ်းမရေးဆောင်ရှောက်မှုစနစ်တွေမှာရုတ်တရက်တိသာထင်ရှားတဲ့ပြောင်းလဲမှုမျိုးထက်တဆင့်ချင်းအကောင့်ထည်ဖို့ပြောင်းလဲမှုကိုထောက်ခံကြပါတယ်။သမ္မတ ထရမ့်ကတော့ဒီမိုကရက်တွေရဲ့အကြမ်းမရေးဆောင်ရှောက်မှုအဆိုပြုချက်တွေဟာဆိုရှယ်လစ်ဆန်တယ်လို့ဝေဖန်ထားပါတယ
်။ Democrat lawmakers are now embracing socialism.
ဒီမိုကရက်တို့အမတ်တွေကဆိုရှယ်လစ်ဝါဒကိုလက်ခံယုံကြည်နေကြတာပါ။သူတို့ကလူထုချင်းစီရဲ့လွတ်လပ်ခွင့်ကိုအစိုးရရဲ့ချုပ်ကန့်မှုနဲ့စားထိုးခြင်းနေကြပါတယ်။
အထောက်ခံပေးတဲ့အစီအစဉ်တွေကိုဖျက်တောက်မှာမဟုတ်ဘူးလို့သမ္မတထရမ့်က2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့အချိန်ကအကြေပေးခဲ့တာပါဒါပေမဲ့ဒီနှစ်မှာတော့အစိုးရသားတွေနဲ့မတန်ဆွမ်းတွေအတွက်ကျန်းမာရေးအကူအညီပေးရေးအစီအစဉ်တွေဖြစ်တဲ့ Medicare နဲ့ Medicaid အတွက်ရန်ပုံငွေတွေကိုလျှော့ချသွားမယ်လို့သမ္မတထရမ့်ကအဆိုပြုထားပါတယ်ရှင်
မမြတခြင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဗင်နီဇွဲလားနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုအခြေအနေနောက်ဆုံးသတင်းကိုတင်ဆက်ပေးကြပါမယ်ဗင်နီဇွဲလားနိုင်ငံကယိုယွင်းပျက်စီးနေတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကတော့သတင်းတစ်ပတ်ထက်တစ်ပတ်ပိုပြီးတော့မှဆိုးဝါးလာနေပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့လျှက်စစ်မီးတွေရက်အတန်ကြာပြတ်တောက်သွားခဲ့ပြီးတဲ့နောက်မှာတော့မြို့တော်ကရာကက်ကီမှာရှိနေတဲ့ဆေးရုံတွေမှာရေးပြတ်တောက်တာစေယုံအတွက်ဒီလိုအပ်နေတဲ့ပစ္စည်းနဲ့အဝင်နှန်းအလုံးလောက်မရှိတာတွေနဲ့စိုးဝါးစွာရင်ဆိုင်နေရပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် El Baro Agara သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင
်ဗင်နီဇွဲလားနိုင်ငံကအထင်ရှားဆုံးစေယုံတစ်ခုဖြစ်တဲ့ Caracas တက္ကသိုလ်စေယုံဟာစွန့်အင်ရတဲ့အခြေအနေမှာရောက်နေပြီးတင်းနေတခြားပိုဆိုးလာနေပါတယ်ခွဲစိတ်ကုသကဏ္ဍကအလုံးမလုံးတော့သလိုညစ်ပတ်နေပြီးဆေးရုံအတွက်လိုအပ်တဲ့ပစ္စည်းတွေလည်းမရှိတဲ့အပြင်ဓာတ်လေကားကအလုံးမလုံးပဲဆေးရုံရဲ့1500ခန့်လုံးလောက်သာဖွင့်ထားနိုင်ပါတယ် Kuta mu bebo dwe seyo ma lo nao de sewa mishi wulo luna shine ga pyo bare.
Aquí este no hay ahorita medicamento, uno tiene que los comprar para la calle.
Seyo ma sewe mishi ra jang apie ma twa we ja ya bare. Eina ria le yun siya kao la ao nipa piro akhan ria le atole sowa ni bare.
Tuku zao ni ma le chao ka tan sin mo ne. Kinsa yoga deri ne kwe se khani etwe lo nao de sewa ne techapi si lo nao mishi wulo siya wune ga pyo bare. Seyunga yitin ze pya ni re atwe apora de ko yemiya wwe pya ni baare. Ari lo chini ni jang lure te ni jare lo siyamu ni ka pya baare.
Es un área clínica, hay déficit y escasez de antibióticos, yerco, y todos los demás insumos de vía central.
Llevo que más puta si visiva, quizá yoga de lua ni de dhaki mone, ruido yang jine kuta pibu duwe, lua darigaro pya mri baanero. Seyunga lo nao de siwa ne, kisi kriya ri mishi re atwe te ni jara ri hu, chinao ni rai tui ni ya baare.
Sijo yoga de Encarnacion Puyo Hale, tu duelu at de insulin mishira jahon, chirago pshapiyame achini gu yao la bare?
No, no quiero perder mi pierna está buena. Yo acepto que me la
puse. Tano chirago pshapiyame kanji mao, gaon yin shi ba dide, gaon pshapiyame pye ba ne, tano tano chirago ma pshapu kunyi bhe ba.
Dekato seyo nene le, kwese kuta muri gu malouta bao, luriga sinya nema shao dwa ni jabi, lunare gu don le re, Pintia kalthani ne te saungtua ni jara jau, luna giri ni boma luna di mishi jara bau. Se yunga ahara bira pinyasin, Jacqueline Diaz ka le, luna di ito e saadya mishi bulu pio bare. Luna di nalam piantu labo lu ade ahara di miyana ine so, turu yare saasa gobe pini jara ba.
Tenemos meses que los pacientes solo comen lenteja con arepa, lenteja con bollito.
Lunare ha, peni le ne pamu me sane yara, lane chini babi. Yiwe ta kwenshi de lunare garo, nuanu me pinta ine etre, sanjo bwe taine naba.
Venezuela chama ye wunji, Carlos Alvarado garo, seyong pian lepa na ye etwe lu ate pisiri, pian pi bebu sisi si jang pyo bare. Pachateki nungaro, Russian e Amerika ta nenga miya apweru ga, taupan pisi kona tan lao po bege bare. Ailo seyo ne longwa pebiya me eche ne go seyo ne re eche mabe. Tamara Nicholas Maduro soya ne tabora ko biya mude pini rajao. Nenganaga ka po bere aku unyi. Tanyin tiya shise lao ha. Venezuela neza ma pebi ni ware kamiya.
Kozo win lai din sabi gara apche baare shi. Vio imi mabaye sani nyabai drin sisi ni go nasi ni ara apche baare. Aku apasin ganari rega miyamari kuen sisi ngu din sabi jamaare. Miyamari nga ma miyengaliye achiji tkhu lo nai ne sobi pinya shin tcho ga kama ni jabiro. Luru ni ne le di anye gu yin saimu jau yu ni baare da jau biduri ni ne. Amye dri shibu lo adalu soya baka le jodin pinsin thaya me abai ni shi ni baare. Aku chay maro soya apwe ziri ni ne. Ngaliyin beda maka tcha tbawa bere jau nga yin. Jodin Pinsinya Mari ne padalu ati pinya pe longan ni gu na ngan tkwan luk sao ni baare. Myama ni ngan ma pintan ne ngalienji de pshipo zi nai ne zagaan piaye jo apawe. Piaye jo ga legu shi ni da ba. Tadien Pinsin guro nyama ka tadien agency ga ko tu set pinya pe ta baare.
ထောင်ဆက်ရှိခုနှစ်တုန်းကမြန်မာနိုင်ငံတော်မှာအင်အားအသင့်တင့်ရှိတဲ့ငလျင်အသေးစားလေးတွေအချိန်ရရနဲ့ရှိပြီးလောက်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ၁၂ရက်နေ့ကလည်းမြန်မာနိုင်ငံအလဲပိုင်းဖြူမြူနာမှာအင်အားအနည်းငယ်ရှိတဲ့မြင်းငလျင်တစ်ခုလောက်ခတ်ခဲ့ပါသေးတယ်။ဒါကြောင့်ပြည်သူတွေအနေနဲ့ဒီနှစ်ထောင်၁၉ခုနှစ်မှာလည်းကြိုတင်ကာကွယ်မှုတွေဆက်လက်လှုပ်ဆောင်ထားတ တ်မွေးဝမ်းကြောင်းများလုပ်ငန်းမန်နေဂျာဖြစ်တဲ့တော်ခင်ဝင်းကြီးကတော့သူတို့တွေ့ရှိချက်တွေအရပြည်သူတွေဟာငလျင်နဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုတွေအားနည်းနေတယ်လို့ပြောပါတယ
်။အမတို့ရဲ့ဟိုပေါ့နော်မြန်မာပြည်သူလူထုရဲ့အမြင်အားကြတော့ပေါ့နော်ငလျင်အားကြတော့စုံမသိရဘူးပေါ့မသိရတဲ့ဟာကြတော့ဖြစ်ကမှဖြစ်ရောပဲအဲတိတယ်မလားဟိုကြိုတင်မပြင်ဆင်ထားရဘူးပေါ့နော်တခြားဟာကြီးဆိုကြိုတင်ပြင်ဆင်ထားလို့ရတယ်အသိပညာဟိုပြောချင်တာကြတော့ဟိုဗာလဲအာလီဝန်နီကကြိုရတယ်ကွဟိုမုံတိုင်းဖြစ်မယ်ဆိုလို့ရှိရင်ရေးကြည့်မယ်ဆိုကြိုသိရတယ်ပေါ့နော်အဲ့ဒီတော့ဟိုသူတို့တွေအနေနဲ့ကဒီငလျင်နဲ့ပတ်သက်တဲ့ခါကြလို့ရှိရင်ပေါ့ဖော်မလေးကြီးတဲ့အချိန်မှာကြိုတင်ပြင်ဆင်ထားမှုအပိုင်းကတိတ်မရှိဘူးပေါ့နော်ဒါပေမဲ့တချို့ကလည်းအရင်ကြိုတင်ပြင်ဆင်ထားကြတယ်တချို့ပေါ့နော်အဲ့ဒါကြတာလေဟိုအရင်သူ့ရဲ့မိဘတွေလက်ထက်ကကြုံတွေ့ခဲ့ဘူးတဲ့လူတွေရှိကောင်းရှိနိုင်မယ်နော်အဲ့ဒီလူတွေဆိုလို့ရှိရင်တကယ်ကြိုတင်ပြင်ဆင်မှုကောင်းကောင်းတွေလုပ်ထားရအောင်တွေ့ပါဟုတ်ကဲ့သူ့ရဲ့မိဘတွေကပြောထားပြီးတော့အဲ့ဒါတွေဒီပေါ့နော်ပြင်ဆင်ထားမှုတချို့ဆိုအိမ်မှာအာဘလို့ပြောရမလဲတခုခုဖြစ်လာရဲ့ခါကြလို့ရှိရင်ပေါ့နော်ခေါင်းကိုကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်အိမ်မှာရှိတဲ့လူတွေရဲ့တအိမ်လုံးစီးအတွက်ဟဲလ်မက်တွေဝယ်ထားတယ်အဲ့လိုမျိုးတွေဆိုအဲ့လိုမျိုးတွေတောင်ရှိရယ်ပေါ့နော်ဒါပေမဲ့ အဓိကအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ငလီနဲ့ပတ်သက်လို့ရဲရွာလူတို့မှာကြိုတင်ပြင်ဆင်ထားမှုအများအားနဲ့အဲအဲ့ဒီတစ်ချက်ကိုတော့သူကတွေ့ရတယ်ပေါ့နော်ပြည့်ဟာကြရင်သူကဘာပြောလဲဆိုတာကြားလို့ရှိရင်ပေါ့နော်အော်တိတ်မသိဘူးပေါ့ဒီငလီနဲ့ပတ်သက်တဲ့အခါကြားလို့ရှိရင်လူတွေကပြောတဲ့အောင်တိတ်မစားသေးဘူးအဲ့လိုမျိုးတွေတော့ပြောကြတယ်ပေါ့နော်အာရေကြီးစင်းနဲ့ပတ်သက်တဲ့ဥစ္စာတွေမှုန်တိုင်းနဲ့ပတ်သက်တာတွေဆိုလို့ရှိရင်တီဗီမှာခဏခဏကြားနေရပြီပေါ့နော်ငလီနဲ့ပတ်သက်တဲ့အခါကြားလို့ရှိရင်တော့အရင်ကြီးပေါ့အာသူတို့တွေရှိမှာဘယ်လိုလုပ်ရမလဲဆိုတဲ့ကြိုတင်ပြင်ဆင်မှုအပိုင်းတွေတိတ်မသိသေးဘူးလို့ပြောကြတယ
်ငလီနဲ့ပတ်သက်လို့ပြည်သူတွေဟာကြိုတင်ပြင်ဆင်မှုတွေအားနဲ့နေတာကြောင့်တဘာဝဘေးအန္တရာယ်ဖြစ်လာတဲ့အခါအစိုးရဘက်ကတာဝန်ယူဆောင်ရွက်ပေးဖို့နီးစနစ်တွေအစီအမံကောင်းတွေလိုအပ်နေတယ်လို့မြန်မာနိုင်ငံမြင်းကလင်းကော်မတီကဒုတိယဥက္ကဋ္ဌစောထွေးစောကပြောပါတယ
်ကျွန်တော်တို့ရဲ့အဖြေတွေကအရင်တော့ဖြေနေကြအဖြေတွေနဲ့ကျွန်တော်တို့သွားလို့ရှိရင်ကျွန်တော်တို့ကတက်တက်ဆင်တွေတဲ့အခုလိုမျိုးလမ်းမြင့်လို့ဒုက္ခတွေအကြီးအကျယ်ရောက်တဲ့ဟာမျိုးတွေကျွန်တော်ကြုံရမှာပေါ့နော်ဆိုတော့ကျွန်တော်တို့အရင်ရှိနေတဲ့ကျွန်တော်တို့ရဲ့အဲ့ဒါမျိုး formula အဟောင်းတွေတော့မှကျွန်တော်ပြန်ပြီးတော့ဟုတ်ပါပေါ့လေ review လုပ်တင်တယ်လို့ထင်ပါတယ်အခုလိုမျိုးဟုတ်ပါပေါ့လေတပါပါအဲ့ဒါမျိုးရာသီဥတုကြောင်းလဲမှုတွေနဲ့စပြီးတော့ကြုံရတော့မယ်ဆိုတာတည်လာတဲ့အချိန်မှာကျွန်တော်တို့အားလုံးကိုပြန်ပြီးတော့ကျွန်တော်တို့ရဲ့စနစ်တွေအဲ့ဒါမျိုးလုပ်နေတဲ့ formula တွေအားလုံးကျွန်တော်ပြန်ပြီးတော့ကြည့်တင်တယ်လို့ထင်ပါတယ်အဲ့ဒါမျိုးပဲငင်းရင်တွေမှာလဲကျွန်တော်တို့ကပို့ပြီးတော့အခုဆိုရင်ပို့ပြီးတော့စိတ်လာတယ်ပို့ပြီးတော့ဟုတ်ပါပေါ့လေပြင်းထန်တဲ့ငင်းရင်တွေပို့ပြီးတော့ကြုံလာရတဲ့ဆိုတဲ့ဟာတွေကဒါတွေကအဲ့ဒီသာဒီတူပြောင်းတဲ့မှုတွေနဲ့ကျွန်တော်တို့ဆိုင်ပါလိမ့်မယ်။နောက်ပြီးတော့လူတွေရနေပြီးတော့တပပပေါ်မှာဟိုပါလိပြုတ်ပြင်ပြီးတော့ influence လုပ်တဲ့ဟာတွေအများများတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေး balance စပြီးတော့အောက်တဲ့ဟာမျိုးများကျွန်တော်စကြုံနေရပြီလားဆိုတဲ့ဟာမျိုးတွေကျွန်တော်တွေးဖို့ရှိပါတယ်။ဆိုတော့တပပဘေးရနေရဲ့အတွက်ကတော့ကျွန်တော်တို့အရင်တော့နဲ့ပို့ပြီးတော့ကျွန်တော်ကြိုးပြီးတော့ပြင်ဆင်ဖို့ကောင်းနေပါပြီ
။ဒါအပြင်ငလျင်ကြီးတစ်ခုလှုပ်နိုင်တယ်လို့ခမန်းချက်တွေရှိနေတာကြောင့်ပြည်သူတွေအနေနဲ့ဘာတွေကြိုတင်ပြင်ဆင်ထားရမလဲဆိုတာကိုသိထားတဲ့နယ်လို့ငလျင်ပညာရှင်တွေကတိုက်တွန်းနေပါတယ်
။အာတချို့သောပညာရှင်တွေပြောနေကြတာမျိုးကလည်းမရှိလဲဆိုတော့အခုအတော့တင်အပိုင်းတွေအတော့တင်မှာပေါ့နော်။ငလျင်အသေးလေးလှုပ်ချတယ်။ငလျင်အလက်စားလေးတွေလှုပ်တာတွေများလာတယ်ဆိုတဲ့အခါမျိုးတွေလည်းရှိတဲ့အတွက်ကြောင့်မို့အဲ့ဒါကလည်းငလျင်အကြီးတစ်ခုဖြစ်နိုင်ခြင်းကိုရော့သွားစေတဲ့အားမျိုးလည်းရှိရလို့ဒါမှန်ဆချက်ကိုပဲအမတို့ပြောကြတာပေါ့နော်။ဒါတွေကလည်းဟိုအတိအကျအရေးရာမဟုတ်တဲ့တကြောင်မို့ဒုလောတွေဖြစ်စီရယ်ပေါ့နော်အဲ့ဒါကလည်းငလျင်ရဲ့အားနည်းချက်ပဲမလို့ရယ်ငလျင်ကတော့ဘလို့မှကြိုတင်ပြီးခံမှန်းလို့မရတဲ့ဟာမို့လို့ပေါ့နော်ကျန်တဲ့ဟာရကြိုတင်ပြီးခံမှန်းထားလို့ရတယ်ဒီတော့ပြောချင်တာကပြည်သူလူတွေမိသားစုတိုင်းတွေအရောက်တိုင်းဟာသူကိုယ်တိုင်ဒီဟာကိုသိထားမှပဲရမယ်ဆိုတဲ့ဟာမျိုးရှိရတဲ့ကြောင်မို့လို့ပြည်သူလူထုကို awareness ပေးတဲ့ဆိုတဲ့အခါမှာပဲဖြစ်ဖြစ်ပေါ့နော်ဒီငလျင်နဲ့ပတ်သက်လို့ရှိရင်လူတိုင်းသိအောင်လုပ်ထားစီခြင်းနဲ့အမားလေးနော်ဟိုရေဒီယိုကနေပြောရဆိုတဲ့ဟာမျိုးကကြိုတင်သိထားနိုင်တဲ့ခုနပြောတဲ့အာဆိုက်ကလုန်းလိုဟာမျိုးတွေရေကြီးခြင်းလိုဟာမျိုးကကြိုသိလို့ရတယ်ကြိုပြင်ဆင်တဲ့အချိန်ရပါတယ်လို့ငလျင်ကကြိုပြင်ဆင်တဲ့အချိန်မရတဲ့အတွက်ကြောင့်မို့လို့အစကတည်းကကြိုသိအောင်လုပ်ထားပြီးတော့ဗောနော်ဘယ်အချက်တွေကိုလိုက်နာတင်တယ်လဲဆိုတာလုပ်ထားခြင်းကဒါအရေးကြီးတဲ့အချက်ဖြစ်တယ်ဒါကတော့တူးချင်းစီအတွက်ဗောနော်ဒီတူးချင်းစီတက်တင်တာမကဘူးဗောနော်အာတက်ဆိုင်ရာတာဝန်ရှိသူဗောအာကိုရဲ့ရဲရွာမှာဆိုလဲရဲရွာမှာတာဝန်ရှိတဲ့သူမျိုးနယ်ဆိုရင်လည်းမျိုးနယ်အစင်တာဝန်ရှိတဲ့သူအတိအသီးဒီကိုရဲ့ဒေသတွေမှာငလျင်ဖြစ်လာလို့ရှင်ဘာတွေအဲ့ရရှိနိုင်တဲ့ဆောင်ချိုတင်ပြီးတော့သူတို့တွက်ဆထားဖို့လူတွေပေါ့နော်ကိုရဲရွာမှာလူဦးရေဘယ်လောက်ရှိလဲအဲ့ဒီရှိတဲ့လူဦးရေထဲမှာငလျင်သာဖြစ်ခဲ့မယ်ဆိုလို့ရှိရင်ဘယ်လောက်လူဦးရေကအရန်ထိခိုက်လွယ်ဆုံးလဲအမပြောချင်တာထိခိုက်လွယ်တယ်ဆိုတာတက်ကြီးရွေးဦးတွေကလေးတွေပါလိမ့်ရှင်နော်အဲ့ဒီလူတွေကိုဘယ်လိုမျိုးများအရေးပေါ်ဖြစ်လာတဲ့ဟာကြောင့်ပြောင်းရွှေ့ကြမလဲအဲ့အဲ့ဒါမျိုးအစီအစဉ်တွေသူတို့မဖြစ်မနေလောက်ထားဖို့လူတွေပေါ့နော
်အစိုးရအဖွဲ့အစည်းတွေအနေနဲ့လည်းငလျင်ဘေးအန္တရာယ်သာမကတခြားသဘာဝဘေးအန္တရာယ်တွေကြုံလာရင်ကြိုတင်ပြင်ဆင်ရမှာနေတဲ့ပတ်သက်လို့အသိပညာပေးလုပ်ငန်းတွေနိုင်ငံတော်မှာလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံမှာငလျင်ကြီးလှုပ်ခတ်ခဲ့တဲ့သမိုင်းကြောင်းတွေလည်းရှိပြီးငလျင်ကြီးတွေဖြစ်ပေါ်စေနိုင်တဲ့ဇကိုင်းပြည့်ရကျော်အပါဝင်ပြည့်ရကျော်၄ခုရှိနေတာပါ။ကျွန်တော်ထူးဆက်ပါ။မြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာ။
မြမခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရဲလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမို့စောင့်မျှော်နားဆင်နေကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ23ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းလိုမီတာ25 kHz 15539ညလှိုင်းလိုမီတာ32 kHz 11803ညလှိုင်းလိုမီတာ57 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်တွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒဲရီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့ငင်းချင်းကျွေးမှုတွေမှာချင်းကပ်ပုံတွေပြောင်းဖို့လိုနေပြီလားဆိုတာကိုဆွေးနွေးမှာပါတန်းတန်းလည်းနဲ့ကင်ဖွဲ့ရင်းနဲ့မြန်မာဆိုးကတက်မလို့တောင်းဝင်ရှိသူတွေငင်းချင်းဆွေးနွေးနေပြီမလဲတိုက်ပွဲတွေကတော့ပုံများနေပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ပါဝင်ငင်းချင်းလုံငန်းစဉ်ပုံမှာတန်းတန်းလည်းနဲ့ကင်ဖွဲ့ရင်းချာတန်းတရားသဘောထားတွေလည်းထွက်နေပါတယ်ဆိုတော့ဒီငင်းချင်းဆွေးနွေးပွဲတွေမှာအပြောင်းလဲတွေလုပ်ဖို့လိုနေသလားနောက်ချင်းကပ်နိုင်မဲ့နီလန်းအစ်တီဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာပါပြင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်တို့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေမူလည်းဖြစ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောပါနောက်တူကတော့နိုင်ငံရေးသုံးသပ်သူဖြစ်တဲ့ဦးရထွန်းပါဆိုတော့ကျွန်တော်တို့အစီအစဉ်အရင်ဆုံးကတော့ဒီညီငယ်ဆွေးနွေးမှုတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုကြားချင်ပါတယ်ကိုဒီလက်တလော့တက်မတော်နဲ့တိုက်ပွဲပြင်းထန်နေတဲ့ဒီ A အဖွဲ့အပါဝင်ပေါ်လေဒီ NCA ကိုလက်မမထိုးသေးအားသေးအဖွဲ့နဲ့ NRPC အမျိုးသားပြည်နယ်သင်းမြန်ရေးနဲ့ညီညာရေးဘူဌာနတာဝန်ရှိရသူတွေဒီမကြသေးရင်လုံးဝပဲနေပြည်တော်မှာတွေ့ပါတယ်ဒီထူးခြားတဲ့သဘောတူညီချက်တွေမရဘူးဆိုရင်လည်းတိုက်ပွဲပြင်းထန်ဖြစ်နေတဲ့ A လိုအဖွဲ့တွေနဲ့ပါဟိုစကားပြောတာမျိုးကဒါအကျိုးရှိတဲ့ခြေလှမ်းကောင်းတဲ့ချင်းကပ်မှုလို့ပြောနိုင်သလားခင်ဗျာဆရာဦးထွန်းစောအရင်ဆွေးနွေးပေးပါလား
ဟုတ်ကဲ့ဒီပြီးခဲ့တဲ့ဒီဒီလ27ရက်နေ့ကနေပြည်တော်မှာ NCA လက်မှတ်မီးထိုးရတဲ့အဖွဲ့၈ဖွဲ့နဲ့တွေ့ဆုံမှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့အဲဒီမှာတွေ့ဆုံဆွေးနွေးတဲ့ရလက်ကတော့သူတို့ထုတ်ပြန်ကြေညာချက်မှာအချက်၃ချက်ပါတာကိုတွေ့ရပါတယ်အဲဒီအချက်၃ချက်မှာဒီနံပါတ်၃ချက်မှာစုစုပေါင်း၅ချက်ကိုတွေ့ရပါတယ်အဲဒီ၅ချက်ကိုခြုံပြီးပြကြည့်မယ်ဆိုလို့ရှိရင်သူတို့ပြောထားတာကတော့ဒီလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေချောချနိုင်ရတဲ့အတွက်သူတို့ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်ပေါ့လေ။ဒီနောက်တစ်ခုကဒီအဆုံးဖြတ်ပေးနိုင်တဲ့ကောင်းဆောင်တွေပါဝင်တဲ့ပြည်သူဆွေးနွေးမှုတွေကိုသူတို့ပေါ်ဆောင်ကြမယ်ပေါ့။ပြီးရင်ဒီဒေတာဖုံးပြိုးရေးတွေကိုသူတို့သူတို့နှစ်ဖက်လုံးကအလေးထားပြီးဆောင်ရွက်ကြမယ်။ဒီတနိုင်ငံလုံးတည်ငြိမ်အေးချမ်းရေးကိုစိတ်သိမ့်ဖို့အတွက်ဆက်လက်ညှိနှိုင်းပေးချမယ်ပေါ့လေ။နောက်ပြီးတော့မှအမျိုးသားပြည်လဲပြည်မြေရေးနဲ့ငြိမ်းချမ်းရေးအတွက်အရေးခံအကြောင်းတရားတွေဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအပြစ်ချသွားမယ်ဆိုတော့အဲ့လိုသဘောထားတွေကိုပူးတွဲပြီးတော့မှအဖွဲ့ရှိဖွဲ့နဲ့ဒီအစိုးရရဲ့ NRPC ကြားမှာထုတ်ပြန်ချက်သဘောမျိုးနဲ့ထုတ်ပြန်လာတာကိုတွေ့ရပါတယ်။ဒီထုတ်ပြန်ချက်ကတော့ရခင်မရှိခဲ့တဲ့ထုတ်ပြန်မှုမျိုးဖြစ်ပါတယ်။ဒါအစ်စ်ပေါ်လीเนาะကျွန်တော်တို့လုံးတဲ့လုံးနည်းလုံးဟန်ကဒါပေမဲ့ရလက်အားတော့တိတ်အားရစရာမရှိတော့မရှိဘူးပေါ့နော်။ဒီလိုမျိုးဆွေးနွေးပွဲတွေလုပ်နေတဲ့တပြိုင်တည်းပါပဲစိုက်ပွဲတွေကမြေပြင်မှာဖြစ်နေတယ်။နောက်ပြီးတော့မှဒီတွေ့ဆုံဆွေးနွေးပွဲပြီးပြီးတော့မှဒီလိုပူးတွေသဘောထားတုတ်ပြင်ညီညာချက်ထွက်လာပြီးတဲ့နောက်ပိုင်းမှာလေးပဲ။တော့ဒီတိုက်ပွဲတွေကပိုပြင်းထန်လာတဲ့အနေအထားတွေကိုကျွန်တော်တွေ့ရတယ်။ကျွန်တော်ခိုင်ဘက်မှာဆိုရင်တော့ဒီတိုက်ပွဲတွေကပေါ့လေ။ညမတမတော်ကပေါ်ဆောင်နေတာတွေပိုပြီးတော့အချိန်ပြည့်ပြီးတော့လောက်တာကိုတွေ့ရတယ်။ပိုပြီးတော့ကြေပြန့်လာတာတွေလည်းရှိနေတယ်။တပြိုင်တည်းပါပဲချမ်းပြည်ဘက်မှာလေးပဲရှိနေတာတွေကျွန်တော်တွေ့ရတယ်။ဆိုတော့ဒီကိစ္စတွေကတော့ဒီအလုံးနဲ့ပေါ့နော်အပြောနဲ့လက်တွေ့အားဖြင့်ဒါဒီကိုင်ညီမှုရှိတာကိုကျွန်တော်တို့မတွေ့ရဘူးပေါ့အဲ့ဒါကြောင့်ဒီထုတ်ပြန်ကြေညာချက်သဘောထားကိုလက်တွေ့အားဖြင့်အကောင့်တွေပေါ်တဲ့အခါမှာတကယ်စစ်မှန်တဲ့ပေါ့လीနော်ရေပြင်မှာအကျိုးသက်ရောက်မှုရှိတဲ့ဒီသဘောတူညီမှုတွေညှိနှိုင်းမှုတွေဖြစ်ဖို့လိုတယ်လို့တော့ကျွန်တော်တို့အကဲဖြတ်မိပါတယ်
ဟုတ်ကဲ့တခုရှိတာဒီရခိုင်ပြည်နယ်မှာဒီလက်နက်ကင်ဖွဲ့တွေအခြေချဖို့ကြိုးပမ်းတာဒီလုံခြုံရေးချင်းချက်မှုဖြစ်တယ်ဒါကြောင့်အစိုးရဘက်ကလိုအပ်တဲ့ဒီလုံခြုံရေးအစီအမံတွေလုပ်ရတာပါဆိုပြီးတော့သူတို့အစိုးရဘက်ကဒီညီလာခံမှာပဲဟိုတွစ်ဆုံမှုမှာပဲသူတို့ပြောတော်တာရှိပါတယ်ဆိုတော့ဟိုဒီလိုပေါ့လေအစိုးရဘက်ကဒီလိုသဘောထားရှိတဲ့အတွက်ဟိုလုပ်ရတာဆိုတော့ဒီရက်တီချက်ကရောငင်းငယ်ဆွေးနွေးမှုတွေမှာဘယ်လောက်ထိဘယ်လိုပြောမလဲအခက်အခက်အဟန့်အတားတွေဖြစ်လာနိုင်တဲ့အခြေအနေမျိုးတွေနေပြီလေဆရာဦးထွန်းဆောင်
ဟုတ်ကဲ့တက်မတော်ကဒီလိုသဘောထားကတော့ဒီလက်တွေ့မကြဘူးလို့ကျွန်တော်တို့မြင်ပါတယ်။နောက်ပြီးတော့မှဒီသူကလက်ရှိပကတိအခြေအနေကိုပေါ့လေနော်။လက်ရှိပကတိအခြေအနေကိုဒီချောင်လွဲဖို့ကြိုးစားတဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်။ဒီရခိုင်ဒေသဒီအနောက်ဘက်ဆင်းမြနာဟာသူတို့အတွက်အများနဲ့အဖြူရောင်ဇုံလိုမျိုးတက်မှတ်ထားခဲ့တယ်ပေါ့ဗျာ။ဒီ2010နောက်ပိုင်းဥသိမ့်စိန်တို့ရတက်လာပြီးတဲ့နောက်ပိုင်းမှာငင်းချင်းပေါ်ဆောင်တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်အဲဒီမှာပို့ပြီးတော့တိတာတယ်။ကျတော့ရခိုင်ဘက်မှာလက်နက်ကတော်လဲအဖွဲ့စီ3ဘွဲ့ရှိပါတယ်။တော့အဲဒီ3ဘွဲ့ထဲကဒီရခိုင်ပြည်လက်မျိုးရေးပါတီ ALP နဲ့ဥသိမ့်စိန်တို့အလက်ထက်မှာပြည်ခရဲစီရေတော့ဘိုင်းလက်ထွဲသဘောတူညီချက်လုပ်ကြတဲ့အခါမှာဒီတခြားသောဒေသတွေကတိုင်းရင်းသားလက်နက်ကတော်လဲအဖွဲ့စီတွေနဲ့လှုပ်တဲ့ပုံစံနဲ့ကွဲလွဲစွာလှုပ်တာကိုကျွန်တော်တွေ့ရတယ်။အဲ့မှာပါထူးကြလေဆိုတဲ့ခါကျတော့တခြားသောတိုင်းသားလက်နက်ဒေါ်လာအဖွဲ့စည်းတွေနဲ့ဘိုင်းလက်ထရယ်သဘောတူညီချက်နော်လုတ်တဲ့အခါမှာပြည်နယ်စစ်ပြည်ထောင်စုအစင်းသဘောတူညီချက်တွေလုတ်တယ်။ဒါပေမဲ့ရခိုင်ဘက်မှာ ALP ရခိုင်ပြည်လွတ်မြောက်ပါတီနဲ့လုတ်တဲ့အခါမှာသူကပြည်နယ်အစင်းမှာပဲသူကတိကျရစေလုတ်ပြီးတော့ပြည်ထောင်စုအစင်းကိုသူကတက်မလုတ်ခဲ့တော့ဘူး။ပြီးရင်ပြည်နယ်အစင်းသဘောတူညီချက်ရတဲ့အပေါ်မှာကျန်တဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်သူကဒီဆက်ဆံရေးယုံတွေကိုဖွင့်လှစ်ခွင့်ပေးတယ်နော်သဘောတူညီချက်အရာလိုက်လာပြီးတော့မှဆောင်ရွက်တာတွေကိုကျွန်တော်တွေ့ရတယ်ပြီးရင် NCA ထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲဒီ NCA ကိုခြေခံပြီးတော့မှပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားတွေကိုဆက်ဆံရပါတီဖွဲ့စည်းတွေကျင်းပါဝင်ပြီးတော့မှလှုပ်တာတွေကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ခိုင်ဘက်မှာအဲ့ဒီ ALP ပါတီနဲ့ပြည်နယ်အစ်မလက်မရေးထိုးတော်များလည်းပဲနော်ဒီဆက်ဆံရေးယုံတွေကိုတရားဝင်ဖွင့်လှစ်ခွင့်မရဘူးနောက်ပြီးတော့ဒီ JMP ဆိုတဲ့ပြစ်ခတ်တိုက်ခိုက်မှုရစေရန်တရားမှာ NCA ရထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲလုတ်ခွင့်မရဘူး။ထို့နည်းတူသောနိုင်ငံရေးအရာကြီးပြန်တော့လည်းပဲနိုင်ငံရေးအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုတ်ခွင့်မရဘူး။ဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကစီးရေးအရာရခိုင်ဒေသကိုအဖြူရောင်နေမြေဆိုပြီးတော့မှအဲ့ဒီကိစ္စကနေသတ်မှတ်ထားတာဖြစ်ပါတယ်။ယခုလိုမျိုး ULA နဲ့ဖြစ်မှာပေါ့လေ ULAA နဲ့တိုက်ပွဲဖြစ်မှာ ULAA ပေါ်လာပြီးတဲ့နောက်ပိုင်းမှာမှဒီလိုသဘောထားဖြစ်နေတာမဟုတ်ဘူး။ရခိုင်ကလေးကနေရှိတယ်ကျွန်တော်တို့ ANC နဲ့လည်းပဲသွေးကြုံဆွေးနွေးတွေလုပ်တဲ့ကွာလေအဲ့ဒီသဘောထားပဲသူတို့ကပြောပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ ANC ကိုဆိုလို့ရှိရင်သူတို့ကတော့တက်ဖွဲ့မရှိကြောင်းကိုသဘောတူမယ်ဆိုလို့ရှိရင် NCA ကိုလက်မဲ့ရေးထိုးခွင့်ပေးမယ်ဆိုပြီးတော့အဲ့လိုသဘောထားနဲ့ကျွန်တော်တို့ကိုတုံ့ပြန်ထားတယ် ULA အခုတိုက်ပွဲတွေပေါ်ဆောင်နေတဲ့အခွင့်နဲ့ဆိုလို့ရှိရင်မြောက်ပိုင်းမှာမိတ်ဆုံးဖွဲ့ကိုသူကလက်နက်ကလမ်းစဉ်ကိုစိုးရမယ်ဆိုပြီးတော့အဲ့လိုတောင်းဆိုထားတယ်ဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကတကယ်ပကတိအနေထားမြေပြင်အခြေအနေကိုသူကချောင်လွဲတဲ့ပုံစံမျိုးနဲ့ဖော်ဆောင်နေတာဖြစ်ပါတယ်။အဲ့ဒါဒီသဘောထားအတိုင်းပဲဆက်ပြီးတော့မှတက်မတော်ကရက်တီမယ်။အစိုးရကလည်းဒီသဘောထားတွေကိုမပြောင်းလဲပဲနဲ့လက်ရှိနော်လက်တွေ့မြေပြင်အခြေအနေပေါ်မှာထင်ထက်တဲ့သဘောထားမျိုးနဲ့ပြုပြင်ပြောင်းလဲမှုမူဝါဒပြုပြင်ပြောင်းလဲမှုမလုပ်ပဲနဲ့ဒီတိုင်းဆွေးနွေးမယ်ဆိုလို့ရှိရင်အခြေမှာဒီတွေးဆွေးနွေးမှုတွေဟာအခြေထက်ဖို့ဖလဲစာရည်ဒီပြဿနာတွေအကျက်တီးတွေအခက်ခဲတွေကိုပို့ပြီးတော့မှရင်ဆိုင်ရနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးရထွန်းရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာ။ကျွန်တော်ဒီပြီးခဲ့တဲ့ဒီသတင်းပတ်ထဲမှာပဲပေါ့နော်။ဒီမြေပြည်တော်မှာတွေ့တော့ပါတယ်။ဒီအစိုးရဒီ NRPC ကိုယ်စားလှယ်နဲ့ဒီနောက်ဆုံးတက်ပွဲဖြစ်နေတဲ့ AA ပါဝင်လက်နက်ကိုင်လက်မှတ် NCO လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တွေ့တော့ပါတယ်။ဆိုတော့ဒီလိုတက်ပွဲဖြစ်နေတဲ့အဖွဲ့တွေနဲ့တောင်မှပဲဒီလိုတွေ့ရတာချီလန်းကောင်းတရက်ဒီကောင်းတဲ့ချင်းကမှုလို့ဆိုနိုင်တယ်လားဆရာဦးရထွန်းမြင်ပြောပါခင်ဗျာ။
ရေလုံးကတမတော်ရဲ့ရေလုံးကဆိုဥသိမ့်စိန်အစိုးရလက်ထက်ကပေါ့လေတမတော်ရဲ့အဲခိုင်ရနေပြီးတော့ကြည့်မယ်ဆိုရင်တော့တမတော်ကအဲ short ပေးလာတဲ့သဘောပေါ့နော် short ပေးလာတဲ့သဘောနောက်ပြေရမြောင်းစဉ်းစားလာတဲ့သဘောလို့ကျွန်တော်ကယူဆပါတယ်အဲ့ဒီတုန်းကရောဒီ TNL တို့အေးတို့နောက် MNDA တို့ဒီကိုကတက်ဖွဲ့ပေါ့လေဒီဖွဲ့တွေဆိုလို့ရှိရင်တော့ဥပဒေဆိုရင်အစိုးရလက်ထက်မှာမှအာဒီမြန်မာရေးဆွေးနွေးပွဲဒါကအဲတိုင်းနာလက်နက်အဖွဲ့ကြီးနဲ့မြန်မာရေးဆွေးနွေးပြီးတော့အာဒီဖွဲ့စည်းပုံအခြေစားဥပဒေပြင်ဆင်ရေးအတွက်မြန်မာရေးဆွေးနွေးပွဲတွေကိုတွားလို့မှာမှထပ်ပြီးတော့ ပေါ်လာတာဆိုရဲအမည်မျိုးတက်မတော်ကရှိပါတယ်အဲ့တော့အဲ့အရာကိုသူကလက်ခံဆွေးနွေးမယ်ဆိုလို့ရှိရင်ကျန်တဲ့ဒီကနေ့မကန်တဲ့တိုင်းရင်းသားတွေလည်းထပ်ပြီးတော့ဒီလိုမျိုးတောင်းဆိုလာကြမှာကိုသူစိုးရင်ပုံရပါတယ်အဲ့တော့အဲ့တော့ကတော့ဒီဖွဲ့ရင်းနဲ့တွေ့ဖို့ညှင်းဆိုပြီးတော့သူကလက်နက်ကရရင်ဆော့အာမယ်လို့တောင်းဆိုခဲ့တာပေါ့လေအဲ့လိုဆော့အာမယ်လို့ပြညာပြီးမှလာလဲဆွေးနွေးမယ်ဆိုပြီးတော့အဲ့လိုသင်ခံနေကြတာပေါ့အခုကတော့အဲ့ဒီလိုမပြောရတော့လည်းကျွန်တော်ဒီအရှင်တွေတွေကိုတက်မလာလက်ခံပြီးတော့အရှင်တွေတာကတော့ဒီလက်မှုတစ်ခုကိုတိုးတက်လာတယ်လို့တော့ဟိုယူပြီးအားဖြင့်ပြောလို့ရတာပေါ့လေ
ဟုတ်ကဲ့
ကျွန်တော်တော့အဲ့လိုသုံးသပ်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်မှမှရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချင်းအောင်ပါကိုငင်းချင်းအောင်လဲဆွေးနွေးကြတာမင်းမြညာဆွေးနွေးမင်းမြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကောအောင်လို့ကျေးဇူးပါဦးရထောင်းကကိုထုံးတော်ရှိပါတယ်ဒီ NCA စာချုပ်ချစပြီးတော့ချုပ်တဲ့အချိန်မှာအကုန်လုံးပါတယ်ဆိုပြီးတော့ပြောထားတာသို့တော့တိုင်းရင်းသားလက်မှတ်ထိုးတဲ့တိုင်းရင်းသားအဖွဲ့တွေကပြောထားတယ်ငါတို့ယက်တိရက်နဲ့ငါတို့ဟိုတိုင်းရင်းသားတွေအဖွဲ့အစည်းနဲ့ဆိုပြီးတော့သူတို့ကလက်မှတ်ထိုးကြတာကိုဗစ် -19 ကိုအခြေအနေရကိုလက်မှတ်ထိုးတယ်ဆိုပြီးတော့သူတို့ကိုယ်တိုင်ပြောထားတဲ့စကားရှိတယ်။ခုနကကိုထွန်းစောပြောတဲ့အခါမှာလဲရခိုင်ပြည်နယ်မှာ၃ဘွဲ့ရှိပြီးတော့တောင်းဆိုချက်တရားတူချင်းတူလိုက်နေတော့တော့စစ်တပ်ကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူးအစိုးရကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူး။ပြီးတော့ DNCA စာချုပ်ကိုဖြတ်ပြီးတော့ပထမ bilateral လက်မှတ်ရေးထိုးထားတယ်လို့ပေါ့။အစိုးရရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တိုင်းရင်းသားဒေသကပြည်သူလူထုရဲ့ဒီလိုမျိုးသုံးဖွဲ့ဆိုင်ဆွေးနွေးပြီးတော့စစ်တပ်ကအစိုးရရဲ့အနောက်မှာပဲလေ့ရမယ်ဒီလိုမျိုးမလုံနိုင်သေးရတော့ကျွန်တော်တို့နိုင်ငံကငြိမ်းချမ်းရေးလည်းရဖို့မရှိဘူးဘာလုပ်လို့ဘလို့မှအဆင်မပြေဘူးအခုကဖြစ်နေတဲ့ကိစ္စပေါ့နော်ခဏလေးပါကိုအောင်လေးဟု
တ်ကဲ့ရပါပြီ
ခွင့်ပြုပေးပါအခုကဖြစ်နေတာမရှိမဆိုင်အခုရဲ့ရန်ကုန်တို့မန္တလေးတို့မှာရှိတဲ့လူတွေကလည်းဝင်ပြီးတော့ပါတယ်သူတို့ကစစ်ပွဲထဲမှာသူတို့တကယ်ကြုံရတာမဟုတ်ဘူးသူတို့ခံစားကိုငိမ့်ညာရေးတော့လိုချင်တယ်တကယ်ကာယကံရှင်တွေမဟုတ်တဲ့လူတွေကပိုးပါပြီးတော့ဒီငိမ့်ညာရေးပွဲကြီးကဓမ္မဓပုတ်ရိုက်တဲ့ပွဲတွေပဲဖြစ်ကုန်တာအဲဒါကြောင့်မလို့ဒီ NCA စာချုပ်ကိုပြင်ပြီးတော့သူ့တိုက်ပွဲဖြစ်တဲ့ဒေသကသူတွေဒီလက်နက်ကိုင်တော်လှန်ရေးပွဲတွေအစိုးရဥပမာစစ်ဘက်ကပါမယ်ဆိုလဲစစ်တပ်ပေါ့ဒီတော့လေးပွင့်ဆိုင်လောက်ပဲလုပ်ချင်တယ်ဟုတ်လေးကြီးတော်ခေါ်လိုက်ရန်ကုန်ခေါ်လိုက်ဒီလိုမျိုးဓပုတ်ရိုက်တဲ့ပွဲတွေလောက်တာကိုတော့ short တင်တယ်လို့ကျွန်တော်မြင်ပါတယ်ဥမာဦးရဲထုံးတို့ကိုထုံးတော်တို့လည်းဒါကိုထပ်ပြီးတော့ဆွေးနွေးစီကျင်ပါတယ်
ဟုတ်ကဲ့ကိုညင်းညင်းအောင်ဆွေးနွေးရခြေစူပါကျွန်တော်နောက်တူကတော့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရစစ်တပ်ရဲ့လောက်ရကတော့မူမမှန်ဘူးကရိုးသားမှုမရှိဘူးဆိုတာကျွန်တော်ပြောလို့ပါတယ်ခင်ဗျာဘာလို့လဲဆိုရင်နော်ကျွန်တော်တို့ဗမာပြည်မှာငင်းညာစီချင်တယ်နော်ကောင်းစီချင်တယ်နော်တိုးတက်စီချင်တယ်ဆိုရင်နော်ဓာတ်လူခွင့်ရေးပေးဖို့ပေးရမယ်ခင်ဗျာဒါလို့ခွင့်ရမပြေးပဲနဲ့เนาะနိုင်ငံတကာလည်းလိမ့်လေပြည်သူတွေလည်းလိမ့်လေပြီးတော့เนาะတိုင်းသားပြည်သူတွေကိုเนาะဆက်လို့ဖြတ်စီလုပ်နေတဲ့အစိုးရစစ်တပ်အဖွဲ့အစည်းလို့ကျွန်တော်တို့မြင်နေရပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်เนาะပြည်သူလူထုဟာငြင်းငြိုင်းရေးလိုချင်တယ်ဒါပေမဲ့အစိုးရစစ်တပ်ကငြင်းငြိုင်းရေးလိုချင်တာပြောတယ်ပြောပေမဲ့လည်းသူတို့လှုပ်ဆောင်ချက်ဟာเนาะပြောတာနဲ့လှုပ်တာနဲ့ခြားပြီးဖြစ်နေတယ်ခင်ဗျာကျွန်တော်အနေနဲ့လိုချင်တာကတော့ဒါလို့ခွင့်ရနဲ့ကိုယ်ပိုင်ဖြတ်တန်းခွင့်ဒါပဲလို့ချင်တယ်ခင
်ဗျ။ဟုတ်ကဲ့ကိုစည်းလည်းမှုဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲကိုခမောင်လင်းဖြစ်ပါရဲ့။ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဒီတော့ပြောပြတော့ဒီကတိအနေနဲ့ကတော့အဲ့ဒီအစိုးရနဲ့တက်မလို့ကတရင်သားများကြီးယုံကြည်မှုရရှိအောင်အမှုဆုံးတည်ဆောက်ပြင်နေ။အမှန်နဲ့ချက်နေရတော့အန်ဒီကောင်းဆောင်များကြီးအန်ဒီကောင်းဆောင်များနဲ့တက်မလို့ကောင်းဆောင်များကြီး UN အပြည်အဝချုပ်ဟောဥပဒေကိုစက်တဲ့ညီညာရေးနဲ့ဒီနေ့နှလုံးသားနဲ့ကောင်းတော့အခြေရှိလို့ရယ်စိုက်တခင်ကိုတော့မအဲ့ဒီတဲ့တူရယ်ပညာအမျိုးရှိရယ်အခုဖြစ်လို့ပြောရယ်ဒါမှအတိတ်ချက်နဲ့တော့တိုင်းသားပြည်သူများရယ်စံတော်နဲ့အစိုးရအမှုရရာအများကြီးကိုချေပါမှုများပြီးရယ်ဒီနေ့အနောက်ဆက်တူဖြစ်ပါရယ်ငါကတိချက်ကတော့အစိုးရနဲ့စံတော်ဒီရခိုင်အဖွဲ့ကိုအခုချက်ချိန်မပြီးတောင်းကြသူစေတော်စကားနဲ့ရခိုင်များပြီးရယ်ဒီနေ့အနောက်ဆက်တူဖြစ်ပါရယ်လို့ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တာရှင်နေပေးထားတဲ့စာတချို့လည်းပေါ်ပြခြင်းပါတယ်ဟိုခု Facebook ပေါ်မှာပေးထားတဲ့မှတ်ချက်တချို့ဟိုအရင်ဆုံးပြောခြင်းပါတယ်သူဦးကတော့ဒီမိုးထက်အောင်ဆိုတဲ့ account ပါရှင်မှာသူကတော့ပြည်သူအားကိုးရတတ်မလို့ဖြစ်ချင်းပြည်သူကိုလွေလွေလုံလုံထားရမှာပေါ့တဲ့ရခိုင်မှာလက်ရှိအခြေအနေကမြန်မာစစ်တပ်လာပြီးဆိုရင်ရှိသမျှရွှေငွေသိမ်းပုံနေရတဲ့ပြည်သူတွေရဲ့ဘဝတဲ့ရခိုင်ပြည်မှာတွေ့သမျှယောက်ျားအေးဆိုပြီးမတရားဖန်ချင်းချောင်းနေမယ်ဆိုရင်တော့ရခိုင်တွေကလည်းကြောက်မှာမဟုတ်ပို့ပြီးစိတ်တရားဖြစ်လာမှာတဲ့ဒါကိုလည်းသတိပြုစေခြင်းပါတယ်ဆိုပြီးအကြံပေးထားပါတယ်နောက် account တစ်ခုကတော့ Sky ဆိုတဲ့ account ပါရှင်မှာဘယ်တော့မှမငင်းချမ်းပါဘူးလို့ပြောရပါတယ်တဲ့ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကစစ်တပ်ဖို့ဆိုတဲ့အသေးရဲ့သွင်းထားတဲ့အတွက်ငင်းချမ်းဆိုတာဖြစ်မလာဘူးတိုင်းသားလက်နက်ကိုင်တွေကလည်းအများကြီးပါတယ်ဒါကဘာကြောင့်ဖြစ်ရလဲတဲ့လက်နက်ကိုင်ပြီးတရားဝင်တရားထွက်လက်နက်အားကိုပြီးပြည်သူတွေကိုနှိမ့်ဆက်နိုင်ခြင်းတွေရောတိုင်းရင်းသားတွေကလက်နက်ရှိရင်သူတို့လုပ်လို့ရမှာပဲသူတို့လို့လုပ်လို့ရမှာပဲဆိုပြီးတော့မြင်လာကြပါတယ်စစ်တပ်ကတကယ်သာနိုင်ငံကိုကာဝေးခြင်းငင်းငယ်လမ်းစဉ်ကိုလက်ရမယ်အခုကတစ်ဖက်ကိုတစ်ဖက်ပြည့်ရတဲ့နောက်တစ်ဖက်ကိုဖိတိုက်တဲ့ဒါလက်နက်အားကိုလို့ဖြစ်ရတာပါတဲ့ငင်းငယ်ဆိုတာလက်တကန်းလိုမှာပဲရှိရယူတဲ့ငင်းငယ်မယူတဲ့တော့စစ်ပဲနေတဲ့ရင်ကျင်းဆက်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့ပေးဖို့အီးမေးလ်နဲ့ပေးဖို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဒီထက်ကအရင်ဆုံးတော့အမေရိကန်ပြည်သူကမောင်တပ်သနားဆိုင်ကိုကိုရီးယားနယ်ဖတ်ကြပြပါဦးခင်ဗ
ျလက်ရှိငြိမ်းချမ်းရေးအခင်းချင်းကိုလေ့လာကြည့်ပါကအမျိုးသားပြန်လည်တင်မြှင့်ရေးပေါ်ထွန်းလာစေရန်စီးရီးထိတွေ့ထိတိုက်မှုတွေကိုရှောင်ရှားရေးဆွေးနွေးနေကြတော့လေလက်တွေ့မှာမအောင်မြင်သေးပါတိုင်းရင်းသားများရဲ့ဆန္ဒဖြစ်တဲ့ဒန်းညွေနဲ့ကိုပိုင်ပြထန်းခွင့်ကိစ္စကိုလည်းဆွေးနွေးခွင့်လမ်းဖွင့်ပေးဖို့လိုတယ်လို့ထောက်ပြဆွေးနွေးမှုများရှိနေပါတယ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ရွက်စီကငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံနေခြင်းဟာခွဲမထွက်ရေးကိစ္စနဲ့တခုတည်းသောတက်မတော်ကိစ္စများကြောင့်ဖြစ်ပါတယ်ခွဲမထွက်ရေးကိစ္စ NCA မှာမပါဝင်လက်ရှိအနေထားအခင်းအကျင်းမှာမိမိတို့ကခွဲထွက်ခွင့်တောင်းဆိုမှုမရှိဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာမထည့်သင့်ကြောင်းတက်မတော်ထံမေတ္တာရပ်ခံခဲ့တယ်လို့ဆိုကြောင်းသိရပါတယ်တရုတ်ပြည်ယူနန်အစိုးရက NCA စာချုပ်မှာလက်မှတ်ရေးထိုးကြဖို့ဖိအားပေးနေတော့လဲ KIA အဖွဲ့ကbilateral စာချုပ်ချုပ်ဆိုရေးကိုသာဦးစားပေးဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါ့အပြင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းအစိုးရထံတောင်းဆိုထားတယ်လို့သိရပါတယ်။သို့သော၄ဖွဲ့စလုံးနဲ့တပြိုင်တည်းလက်မှတ်ရေးထိုးရေးညှိလို့မရကြသေးပါတဖွဲ့ချင်းမိမိဆန္ဒအရာလက်မှတ်ထိုးဖို့ကပထမဖြစ်တင်ပါတယ်။ကာကွယ်ဦးစည်းချုပ်ရုံးရဲ့ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ကြေညာချက်ကို NRPC က၎င်း MCA လက်မှတ်ရေးထိုးပြီးနဲ့လက်မှတ်ရေးမထိုးရသေးတဲ့အဖွဲ့များရဲ့ကိုယ်စားလှယ်များကတော့၎င်းကြိုဆိုခဲ့ကြတာကိုထောက်ပြီးတော့ငြိမ်းချမ်းရေးရလက်ကောင်းတွေထွက်ဖို့အလားအလာရှိနေတယ်လို့ဆိုကြတာကိုလေ့လာသိရှိရပါတယ်ထိပ်သီးဆွေးနွေးပွဲများပြန်ပြီးဆောက်ဖို့လိုအပ်နေပါပြီတရားတစ်ဖွဲ့ချင်းခွဲထုတ်ဆွေးနွေးခြင်းဟာညှိညွတ်သောအဖြစ်မရနိုင်ပဲတန်မြတ်တာပွားနိုင်တယ်လို့ထင်မြင်မိပါတယ်ငြိမ်းချမ်းရေးကိစ္စချက်များ MCA မူဝါဒဆိုင်ရာကိစ္စရပ်များနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်တို့ဘုံသဘောတူညီချက်မဖော်ဆောင်နိုင်သေးခြင်းကလည်းဗဒါနလစ်ဟာချက်တစ်ခုရှိနေတယ်လို့သုံးသပ်မိပါတယ်။လက်တွဲလုပ်ရမယ့်အလုပ်ကလက်မတွဲနိုင်ရင်မအောင်မြင်ပါ။ဒီအခြေအနေတွေပြေလည်စေဖို့အခုထပ်ပိုပြီးပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်။အစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများရဲ့အပေါ်မှာမူတည်နေပါတယ်။ဒန်းလူရီတူဆွေးနွေးရေးလမ်းကြောင်းနဲ့ပဲတွားရပါမယ်။ဒုတာဝန်အရေးသုံးပါးကိုတကယ်လုံးမှာတကယ်ဖြစ်မှာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကပြုပြင်ပြောင်းလဲရေးကိုဖြစ်စေနိုင်မှာဖြစ်ပါတယ်။ MCA မူဝါဒပြုပြင်ပြောင်းလဲပြီးတော့အားလုံးလက်မှတ်ရေးထိုးနိုင်ပြီဆိုရင်ပြုပြင်ပြောင်းလဲရေးလမ်းပွင့်လာမယ်။ငြိမ်းချမ်းရေးရဖို့လမ်းပွင့်လာမှာဖြစ်ပါတယ်။ဘယ်သူ့ကိုမှတစ်ဖက်သက်တရက်သေးကင်ထားလို့မဖြစ်ပါဘူး။အပေးယူတော့ရှိရပါမယ်။တန်မြတ်ကင်းမှုလိုပါတယ်။တတိရှိဖို့လိုပါတယ်။စေတနာထားဖို့လိုပါတယ်။နိုင်ငံနဲ့ပြည်သူအကျိုးကြည့်ဖို့လိုပါတယ်။ညှိနှိုင်းဆွေးနွေးကြတဲ့အခါမှာဒန်းလူရည်တူထားပြီးတော့လက်ရဲထုံနှလုံးမမှုပဲပြားတို့ရဲ့ထုံနှလုံးမူကတိတ်ခါရှိရှိဆောင်ရွက်ကြရင်ဖြင့်အောင်မြင်ပါလိမ့်မယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့ဒီမိတ်ချီလာမျိုးကဥစိန်မောင်ရဲ့စာပါခင်ဗျာကျွန်တော်တို့စောစောစပတ်ဆိုင်ရဲ့ချူရင်းချက်ကြောင့်မောင်တဒနာရဲ့စာကိုမဖွင့်ပြတာပါအခုတော့မောင်တဒနာရဲ့စာကိုကိုရန်နဲ့ဖတ်ပြပေးတာနားထောင်အောင်ပါခင်ဗျာ
လက်နက်ကိုင်ဖွဲ့စည်းတွေရဲ့ကြောတောင်းနောက်ခံလည်းမရှိတဘာဝရင်းမြစ်နဲ့နေမီအားလုံးကိုလည်းမပိုင်ဆိုင်ပဲနှစ်ပေါင်းများစွာရှုပ်ဖွဲ့ထားခဲ့တဲ့ပြဿနာပေါင်းစုံကိုပိုက်ပြီးတော့တိုင်းပြည်ကိုတည်ငြိမ်ဖွံ့ဖြိုးထိုးတက်လာအောင်ရုန်းကန်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေအပေါ်လက်နက်ကိုင်ခေါင်းဆောင်တွေအားလုံးယုံယုံကြည်ကြည်ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းရေးမရနိုင်စရာဘာအကြောင်းမှမရှိနိုင်ဘူးလို့ယူဆမိပါတယ်။ပထမဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့နှစ်ပေါင်း60ကျော်ခေါင်းစဉ်အမျိုးမျိုးကျွေးကြော်တဲ့အမျိုးမျိုးနဲ့စစ်ခင်းလာကြတာကိုယ့်လူမျိုးကိုယ့်ဒေသပတ်ဝန်းကျင်အတွက်ဘာအကျိုးကျေးဇူးတွေဖြစ်ထွန်းခဲ့သလဲဆိုတာမမှန်ကန်ကန်သုံးသပ်ကြည့်ဖို့လိုတယ်လို့ယူဆမိပါတယ်။NCA ကိုလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးလက်မှတ်ထိုးခြင်းအဖြစ်ဂျိုးကြားပစ်ခတ်မှုတချို့ကလွဲလို့သနတ်တန်တွေငြိမ်သက်သွားနိုင်ပါတယ်ဒီအချိန်မှာအပြစ်ခတ်ရပ်စဲရေးစောင့်ကြည့်လေ့လာရေးအဖွဲ့တွေကို ဖွဲ့စည်းစောင့်ကြည့်နိုင်ပြီးဆေးရှောင်ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးကိုအားလုံးကပူးပေါင်းဆောင်ရွက်နိုင်ပြီးယုံကြည်မှုတည်ဆောက်ရေးကိုလည်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်။နိုင်ငံတကာထောက်ခံမှုတွေပုံမိုရရှိလာနိုင်ပြီးနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေအတွက်ပုံမိုအားကောင်းလာနိုင်ပါတယ်။နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေအားကောင်းလာတဲ့အတွက်အခြေခံဥပဒေပြင်ဆင်ရေးပိုင်းတွေမှာလည်းပုံမိုလွယ်ကူလာနိုင်မယ်လို့ယုံကြည်မိပါတယ်။
ဟုတ်ကဲ့ဒါတော့မောင်တသနာပေးစာပါနောက်ထပ်ကျွန်တော်တို့တောတာရှင်တူ Facebook ကနေပေးထားတဲ့စာတစ်စောင်လည်းရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကချင်ဇောဘွားဆိုတဲ့အကောင့်ကပါမင်္ဂလာပါ VOA ဒီကိစ္စကိုဆွေးနွေးရရင်တော့နှစ်ဖက်စလုံးမှာတန်မြတ်ကြီးနေတာကအမှန်ပါပဲပြီးတော့နှုံးနှစ်ဖက်ယုံကြည်မှုတွေပါနှဲပါနေပါပြီဒါကိုကြော်လွားဖို့နီလန်ကတော့တိုင်းရင်းသားတွေဘက်ကမြမတက်မတော်နဲ့ပတ်သက်ပြီးအတိတ်ကဖြစ်ရတဲ့နာကြီးချက်တွေကိုခက်ခဲပေမဲ့မေ့ပြစ်နိုင်အောင်စ조사ရမှာဖြစ်တယ်လို့တက်မတော်ဘက်ကလည်းအသာစီးရယူမှုမလုပ်ပဲအလျှော့ပေးနိုင်တဲ့လောက်ပေးဖို့လိုပါတယ်ပြီးတော့ဆုံးဖြတ်ချက်တကယ်ချနိုင်တဲ့ထိပ်ပိုင်းခေါင်းဆောင်တွေကြားမှာအလွတ်သဘောများများတွေ့ဆုံဆွေးနွေးဖို့လိုပါတယ်နောက်ပြီးတော့နိုင်ငံရဲ့အကျိုးစီးပွားကိုဗဟုပြုဥတည်ကြဖို့လိုပါတယ်နိုင်ငံတကာမှာမြမပြည်ဟာအဖက်ဖက်ကနေဘဲအခြေအနေကိုရောက်နေပြီဖြစ်တဲ့အကြောင်းဒါကိုပြန်ပြီးတော့မြင့်တင်နိုင်မှုဆိုရင်တော့အားလုံးအတူဝိုင်းလုပ်ဖို့အချိန်ကျနေပါပြီ။ဒါမို့ဆိုရင်နိုင်ငံမှာပျောက်နိုင်ပါတယ်အရေးပေါ်ကာလဖြစ်တဲ့ဆိုတာသိဖို့လိုမယ်။ဒီအချိန်ဟာအားလုံးစီးလုံးမှုအချိန်ကောင်းပါပဲ။တကယ်ငြိမ်းချမ်းခြင်းနဲ့ဆိုရင်လိုအပ်ရင်ဒုတိယတတိယဆိုတဲ့နီးလန်းဆုံးရှိကိုရှိရမှာပေါ့ကျေးဇူးပါဆိုပြီးရေးထားပါတယ်ရှင်
။ Okay ကျေးဇူးပါဒီငြိမ်းချမ်းရေးအတွက်နီးလန်းတစ်ခုမှကရှိနိုင်တယ်ဆိုပြီးတော့သူစာရေးထား။ဆိုတော့ကျွန်တော်တူဦးတွန်းဆောင်ဆွေးနွေးစီခြင်းပါတယ်ခင်ဗျ။အခုကဒီ SCA မှာဟိုလက်မှတ်ဟိုထိုးဖို့ကိစ္စကိုတွတ်ဆုံနေကြတဲ့လူတွေရှိတယ်လို့ပဲပြောလေဒီတန်းသားလက်နက်ကင်အဖွဲ့တွေဒီ SCA ထိုးထားတဲ့အဖွဲ့တွေကြားမှာတော့မှ SCA လမ်းကြောင်းကနေတွေ့ပြနေတဲ့ပုံစံတွေရှိနေတယ်ဆိုပြီးတော့ပြောကြဆိုရတဲ့အတန်တွေလည်းကျွန်တော်တို့ကြားနေပါတယ်ဆိုတော့လက်ရှိဒီငင်းငယ်လုပ်ငန်းစဉ်မှာ SCA လမ်းကြောင်းအပြင်တခြားအလုပ်ဖြစ်မဲ့နီးလန်းတွေရောစဉ်းစားတဲ့အခြေရောက်နေပြီလို့ဆိုနိုင်လားတခြားနီးလန်းတွေရောဘာတွေများရှိနိုင်မလဲဦးထွန်းဆော
င်ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဗောဗျာဒီNCA စာချုပ်ပဲလုပ်လို့ဗာစာချုပ်ပဲလုပ်လို့ပေါ့ကျွန်တော်တို့ကဒီစိတ်ရင်းစေတနာမှန်ကန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာတော့အရင်1963ကနေစပြီးဥနေဝင်းနဲ့ဆက်ကနေကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကနေပြန်ကြည့်မယ်ဆိုလို့ရှိရင်ဒီနေ့ချိန်ကြီးကတက်မတော်ရဲ့သဘောထားကပြုပြင်ပြောင်းလဲမှုမရှိပါဘူးနော်ဥနေဝင်းနဲ့ဆက်ကလည်းပဲလက်နက်ကန်လမ်းစဉ်ကိုစွန့်ရမယ်လို့သူတောင်းဆိုခဲ့တယ်ဒီနေ့အချိန်မှာလည်းပဲ NCA စာချုပ်ကိုအခြေခံပြီးတော့မှနော် NCA စာချုပ်မတိုင်ခင်ဥသိမ်းစိန်လက်ထက်မှာဘိုင်းလက်ထွဲသဘောတူညီချက်တွေလုပ်ခဲ့တာတွေလည်းရှိတယ်။ဆိုအဲ့ဒီစာချုပ်တွေအပါအဝင်ပေါ့ဗျာအကုန်လုံးစာရွက်ပေါ်မှာလက်မှတ်ရေးထိုးထားကြတဲ့သဘောတူညီမှုတွေနဲ့ gentleman agreement တွေစာရွက်ပေါ်မှာသဘောတူညီချက်မဟုတ်ဘဲနဲ့အပြစ်ခရဲစည်းရေးတွေလုပ်ပြီးတော့ညီချင်းဖြစ်စဉ်တွေပေါ်ဆောင်နေကြတဲ့ဖြစ်စဉ်အကုန်လုံးပြန်ကြည့်လိုက်ရင်တက်မတော်ဘက်ကဒီနေ့အချိန်ဒီသဘောထားပြောင်းလဲတာကိုမတွေ့ရဘူး။ငြိမ်းချမ်းရေးမှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတွေရဲ့လူလားချက်ဟာနိုင်ငံရေးအရအဖြေချလိုတဲ့သဘောထားဆိုပေမဲ့လို့သူကနိုင်ငံရေးအရအဖြေချလိုတဲ့စစ်မှန်တဲ့သဘောထားကိုဒီနေ့ချိန်ကြီးမပြဘူး။မပြသားတဲ့အတွက်ဒီ NCA စာချုပ်ပဲဖြစ်စေနောက်ထပ်နီးလန်းပဲခြားပွဲတွေပဲဖြစ်စေပေါ့နော်။ဒီအခြေခံသဘောထားနဲ့အယူအဆတွေမပြောင်းလဲသမျှကာလပတ်လုံးတော့ကျွန်တော်တို့နိုင်ငံရေးကိုနိုင်ငံရေးနည်းအဖြေချဖို့အတွက်တော်တော်လေးခက်ခဲမဲ့အနေအထားတွေရှိပါတယ်။ဆိုတော့ NCA စာချုပ်ကိုပြန်ကောက်ပြီးပြောမယ်ဆိုလို့ရှိရင် NCA ဆိုတာတနိုင်ငံလုံးအပြစ်ခတ်ရေးစည်းသဘောတူစာချုပ်ဖြစ်တယ်။ကျွန်တော်တို့ NCA စာချုပ်လို့ဗာပြလို့နာမည်ပေးရလဲဆိုတဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်ကနော်2010မတိုင်ခင်ကာလမှာငြိမ်းချမ်းရေးဖြစ်စဉ်တွေရှိခဲ့တယ်။အဲ့ဒီငြိမ်းချမ်းရေးမှာအပြစ်ခတ်ရေးစည်းဟာကွက်ကြအပြစ်ခတ်ရေးစည်းဖြစ်တယ်။နော်။အမြောက်ပိုင်းကိုအပြစ်ခတ်ရေးစည်းလှုပ်ထားပြီးတော့တောင်ပိုင်းမှာအပြစ်အမြင့်ပြတ်ချေမှုန်းရေးတွေလုပ်တယ်။ဒီနေ့ဆိုလို့ရှိရင်နော်မြောက်ပိုင်းကိုအမြင့်ပြတ်ချေမှုန်းရေးလုပ်တယ်တောင်ပိုင်းမှာရက်ထားတယ်ဒီလိုမျိုးသဘောထားနဲ့သွားလို့မရဘူးတနိုင်ငံလုံးကအပြစ်ခတ်ရေးစီလုပ်ပြီးတော့မှအခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှားရအောင်အဲ့ဒါကြောင့်တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရေးစီကိုပေါ်ဆောင်ကြရအောင်ဆိုပြီးတော့မှ NCA စာချုပ်လို့တနိုင်ငံလုံးအပြစ်ခတ်ရေးစီသဘောတူစာချုပ်လို့နာမည်ပေးခဲ့တာဖြစ်ပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့တက်မတော်အစိုးရရောတိုင်းရင်းသားလက်နက်ကင်ဒေါ်လာရဲ့ဖွဲ့စည်းတွေရောတနိုင်ငံလုံးအပြစ်ခတ်ရေးစည်းရေးကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်။ဒီနေ့ SCA စာချုပ်မှာရှစ်ဖွဲ့ပဲလက်မရေးထိုးထိုးဆယ်ဖွဲ့ပဲလက်မရေးထိုးထိုးတိုင်းပြည်မှာရှိတဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရဲ့အဖွဲ့စည်းတွေအားလုံးကနော်ဒီစာချုပ်ကိုလက်မရေးထိုးပြီးတာနဲ့တနိုင်ငံလုံးအပြစ်ခတ်ရေးစည်းကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်။ဆိုဒီနေ့ဒီဆယ်ဖွဲ့လက်မရေးထိုးထားကြပြီဖြစ်ပါတယ်။နော်2015အောက်တိုဘာလမှာဒီကြိနော်ရှစ်ဖွဲ့ကလက်မရေးထိုးတယ်2018ကျွန်တော်တို့ဒီ
February lama nak dah nampak lama itu le. Susu bang sepuh lama itu view kita. Jadi dahi mana dahi dalam negara dollar yang pergi bang nampak terpoi sih ya. Ini nampak terpoi kan udah ini letih mata yang we sendiri kita pergi sih kita. So nampak terpoi dia sepuh lama itu view kita. Nampak terpoi tiapari, no? Nampak terpoi kan NCA lama itu view kita. Dan yang kalau kita yang si ye go, aman dek sembuh orang ni bila pasang mula. Lain mula jadi mekong kan ini. No, jenaruh zaman doa piham yang mereka kibarai.
Okay.
Jadi zaman doa kita lebih apa pasang naima, bay jenaruh tadi juga, dekai zaman ni 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 ya, mepi. Nah, sebab apa mati ni ni, pengen ni kenci awam, cik nangai jadi nak, nangai ni apa cara naima, pengen nangai ya, melu jenaruh kibarai.
Okay, jadi apa? So jenaruh, uye tahu le, cakap ni ni, seni sejamah, jenaruh di, asli lainnya apa, ngah tu letu je ni mah. Lagu macam ni, cina ni, cewa ni ada, mama ni, ansi lainnya juga, dia pun bila lupa, lupa boleh, ni senja ada ni lah, bahaya lupa luar ni dulu, siapa itu?
Ansi lainnya orang luar, ini ada, oh, kalau Taiwan ni kan, tu ansi ni, wah boleh, so ya, sama lo, oh, tu seni ni kalau macam cara ni aja, tu, so. จำเย่ที่ว่าแบบนั้นเนาะเอ็นซีนั้นงานจะเอาตัวละอ่ะที่ก็อยากจะทำเลยที่เราที่ก็อยากจะทำเลยที่ก็อยากจะทำด้วยเช่นนั่นไงเออมาดูยูนูเลยนั่นไงเออเราอยากจะดูเช่นนี้ไอ้ยานี่มันจะเช่นจะรู้ใครที่บอกเชื่อว่าอุลมาเป็นเรื่องจริงไอ้จารุเช่นนี้ใครที่บอกเชื่อว่าอุลเป็นพวกด้วยที่อยากจะทำเราแบบนั้นก็บอกดูดูดีเลยน่าใจมา ดีใจแล้วนะก็เพื่อที่จะได้กันเลยทุกคนเลยแล้วนะก็ได้ดูดีใจเลยเป็นกูจะเอาเยี่ยงเลยเลยพูดด้วยเขาเองอะไรสมมติยูยาเนี่ยอะไรหรือนะจังชาติอะไรหรือจังหวัดอะไรแบบนี้ก็ยูสันเนี่ยเป็นสิ่งที่อะไรนายจะได้ความรู้ด้วยกูเขาเองเนี่ยเฉยมากจุดดีอะไรดีเอา 我不，我主要，他讲我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，我们，
ပေးပို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒီဆက်သူကိုအောင်လူနဲ့တူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေညဒဲလီလိုက်အစည်းအဝေးကိုမနေ့ဖြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လင်းပေးမှာမို့ဆောင်ရွက်နားဆင်နိုင်ပါတယ်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းညုတ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်2026အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ကိစ္စကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာပြေဆုံးသွားပါပြီ။မစ္စတာမူလာကသူ့ရဲ့အစီရင်ခံစာကိုအမေရိကန်ရှိနေချုပ်ဝီလျံဘာစီမနေ့တောက်ကြနေ့ကတင်သွင်းလိုက်တာပါ။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေပြေဆုံးသွားပေမဲ့သမ္မတထရမ့်နဲ့ပတ်သက်တဲ့တခြားစုံစမ်းစစ်ဆေးမှုတွေအများအပြားရှိနေပါသေးတယ်။IS Islamic အကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နယ်မြေကိုပြန်ပြီးတော့သိမ်းပိုက်လည်နေတာဟာအစွန်းရောက်စစ်သွေးကြွအဖွဲ့တွေကိုမဟာဗျူဟာကြကြတိုက်ခိုက်ချေမှုန်းလိုက်ပြီးဆိုတော့အရေးပါလာတဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့အမေရိကန်ထိပ်တန်းသံတမန်တအူကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဌာနကစီးရီးယားအရေးတာဝန်ယူထားတဲ့ William Roberts ကတော့ IS စစ်သွေးကြွတွေနဲ့တိုက်နေတဲ့တိုက်ပွဲတွေအဆုံးမသတ်သေးဘူးလို့ပြောဆိုခဲ့ပါတယ်။ဒေသတွေမှာ IS အစွန်းရောက်အုပ်စုရဲ့ချင်းချမှုတွေအထင်ရှားကျန်ရှိနေတယ်လို့လည်းသူကပြောပါတယ်။ IS တို့ကိုဆက်ပြီးတိုက်ခိုက်ဖို့စီးရီးယားနိုင်ငံတွင်းကဒေသခံမဟာမိတ်တွေအဖွဲ့တွေကိုအမေရိကန်ဘက်ကဆက်ပြီးအားပေးထောက်ခံသွားမယ်လို့လည်းသူကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပုံနှလုံးပေါက်ကွဲခဲ့တဲ့ကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ဟယ်မန်ပြည်နယ်မြို့တော်လတ်စကာဂါမြို့မှာကျင်းပတဲ့ရိုးရာနှစ်တက်ကူပွဲတော့အချိန်မှတ်လဲရာစိုက်ပျိုးရေးပြပွဲမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ သတင်းကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါ။စနေညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ line meter 2532နဲ့ line length meter 190တို့ကနေဖက်ယူနားဆင်နိုင်ပါတယ်။မနေ့ကတနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 2440 51နဲ့ line length meter 190တို့ကနေစာမျက်နှာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.